Welcome to the Voice of America in Burmese.
မင်္ဂလာနက်နေ့ခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဒီဇင်ဘာလ15ရက်ဂျာတာပလင်းနေ့မနေ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ30 40 48နဲ့50တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီမနေ့အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါရယ်ရှင
်မင်္ဂလာနက်နေ့ခင်ပါခင်ဗျာကျွန်တော်စမိုးဝေပါအခုမနေ့ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမနက်နာချမ်းနဲ့အတူတင်ပြပေးမှာဖြစ်ပါတယ်။သတင်းတွေမှာဆိုရင်ဆီးရီးယားနိုင်ငံမှာတိုက်ပွဲတွေပြန်ဖြစ်ခဲ့တဲ့အတွက်ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးကနေပြီးတော့ရှုံ့ချလိုက်ပါတယ်။ရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအမေရိကန်ရဲ့ထိတ်တန်းနည်းပညာနဲ့ထုတ်လုပ်ရေးကုမ္ပဏီကအမှုဆောင်အရာရှိအကြီးအကဲတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့သတင်းတွေကြားဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီကနေ့မနေ့နားဆင်ကြမယ့်သတင်းလွှာတွေထဲမှာတော့
ဆိုရင်မူလသူတို့မှာရှိရတယ်မှာပဲဒါပေမဲ့ဒီလိုစီမှာတော့တို့တရားအင်းချန်တီဗီနဲ့တဖို့တော့ရှိတယ်ပေါ့အဲဒါပေမဲ့
ကမ္ဘာစာနာရိတ်ခါအဖွဲ့ WFP ကစာနာရိတ်ခါအထောက်အကူတွေတွားပေးဖို့လုပ်နေတဲ့ရခိုင်ပြည်နယ်အထက်မှာအခြေအနေတွေအခုလိုမျိုးရှိနေသေးတယ်ဆိုတာကိုဒေတာခန့်တူပြောသွားတာပါအပြည့်စုံကိုသတင်းတွေပြီးမှနားဆင်ရပါမယ်ဒါအပြင်ရခိုင်ပြည်နယ်မှာအကြမ်းဖက်မှုဖြစ်ပွားရတဲ့အကြောင်းရင်းလည်းလာတွေ့ရှိချက်နဲ့ American ရွေးကောက်ခံသမ္မတရဲ့နိုင်ငံခြားရေးဝန်ကြီးခန့်အမှုပေါ်တုတ်ပြန်ချက်စတာတွေပြင်သောရရှင်တွေကိုတည်တခြင်းတစ်ပုတ်နဲ့လည်းဖျော်ဖြေပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုဦးစံမိုးဝင်းနဲ့မနာတာချင်းတို့ပြောပြပေးပါမယ်ရှင
်ရွေးကောက်ခံ American သမ္မတဒေါ်နယ်ထရမ့်ဟာအမေရိကန်ထိတ်တန်းနည်းပညာထုတ်လုပ်ရေးကုမ္ပဏီတွေကခေါင်းဆောင်တွေအကြီးအကဲတွေနဲ့ဘူရူနီမှာတွေ့ဆုံပြီးတော့တူပေါ်တူမလုံမုံသီးမှုတွေအညှို့အတည်းတွေထားရှိတဲ့လက္ခဏာမျိုးတွေမတွေ့ကြရပါဘူးရွေးကောက်ပွဲမဲဆွယ်ကာလအတွင်းသူတို့တွေကမှပြင်းပြင်းထန်ထန်တူပေါ်တူဝေဖန်ပြောဆိုမှုတွေရှိခဲ့တာပါနယူးယောက်မြို့ကထရမ့်တာဝါအဆောက်အဦမှာပြုလုပ်ခဲ့တဲ့တွေ့ဆုံပွဲကိုတက်ရောက်ခဲ့သူတွေထဲမှာ Apple, Facebook, Amazon, SpaceX အစရှိတဲ့အဲ့လိုမျိုးကုမ္ပဏီတွေရဲ့အကြီးအကဲတွေဆီလီကွန်ဗယ်လီကအမှုဆောင်အရာရှိချုပ်တွေတက်ရောက်ခဲ့ကြပါတယ်။ဒေါ်နယ်ထရမ့်ကတွေ့ဆုံပွဲကိုပေါ်ပေါ်ပါပါနဲ့ခင်မင်ရင်းနှီးမှုအပြည့်ကျင်းပခဲ့ပါတယ်။ထရမ့်ကကုမ္ပဏီအမှုဆောင်အရာရှိချုပ်တွေအနေနဲ့ပြောစရာဆိုစရာရှိရင်သူ့စီကိုဒါရိုက်တယ်လီဖုန်းခေါ်ပြီးတော့ဆက်သွယ်နိုင်တဲ့အကြောင်းကမ်းလှမ်းပြောဆိုခဲ့ပါတယ်။အဲ့ဒီတွေ့ဆုံပွဲကိုရွေးကောက်ခံဒုတိယသမ္မတမိုက်ပင့်စ်နဲ့ဒေါ်နယ်ထရမ့်ရဲ့အရွေးရောက်ပြီးတာသမီအကြီး3ယောက်လည်းတက်ရောက်ခဲ့ကြပါလေခင်ဗျာ
ဆီးရီးယားနိုင်ငံအလက်ပိုမြို့မှာဗုဒ္ဓဟူးနေ့ကတိုက်ပွဲတွေပြင်းထန်ပြန်ဆခဲ့တာကြောင့်စစ်တပ်တင်မျိုးကနေအရဲသားတွေဘေးလွတ်ရာပြောင်းရွှေ့ခွင့်ရမယ်အပြစ်ခတ်ရစဲရေးသဘောတူညီချက်ဟာပြက်လူနီပါဖြစ်နေတဲ့ပေါ်စိတ်ပြက်မိတယ်လို့ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးဇာယီဟူစိန်ကပြောဆိုလိုက်ပါတယ်အပြစ်ခတ်ရစဲရေးပြက်ပြားရတဲ့အကြောင်းရင်းပေါ်အငင်းပွားစရာဖြစ်နေချိန်မှာပဲအရသားတွေနဲ့ပြည်နေတဲ့နေရာကိုဆီးရီးယားအစိုးရတပ်ဖွဲ့တွေနဲ့မဟာမိတ်တွေကအပြင်းထန်ဘုံကျဲတိုက်ခိုက်မှုတွေပြန်လည်စတင်ခဲ့တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်ကြောင်းတေချာသလောက်ရှိနေတယ်လို့စစ်ရာဇဝတ်မှုကျူးလွန်ရာရောက်တယ်လို့လည်းဗုဒ္ဓဟူးနေ့ကကြေညာချက်မှာကော်မရှင်နာမင်းကြီးကပြောဆိုခဲ့တာဖြစ်ပါတယ်မကြသေးခင်ကဘုံကျဲတိုက်ခိုက်မှုတွေမှာထိခိုက်ဒဏ်ရာရခဲ့သူတွေအတွက်နိုင်ငံတကာဥပဒေတွေနဲ့ညီဆေးဝါးအကူအညီထောက်ပံ့ဖို့ကိုလည်းဆီးရီးယားအစိုးရကိုတောင်းဆိုခဲ့ပြီးအရဲသားတွေကိုဘေးကင်းရာရွှေ့ပြောင်းပေးနေတဲ့မော်တော်ယာဉ်တန်းကိုအစိုးရကပိတ်ဆို့တားမြစ်ထားတာဟာလည်းခွင့်လွှတ်နိုင်စရာမလုံးရမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်စစ်တမ်းတဲ့လူလူရှိမှရယူခဲ့တဲ့ပြစ်ခတ်ရစဲရေးသဘောတူညီချက်ကလူလူကိုနောက်ထပ်တစ်ရက်အသက်ရှင်နိုင်မဲ့မျှော်လင့်ချက်မျိုးမလုံးပေးခဲ့ပြီးမှနေဝက်လောက်မှာပဲရုတ်တရက်ပြန်လူခံရတယ်လို့အဖြစ်မျိုးကြုံရတာဟာအင်မတန်မှရက်ဆက်လွန်းတဲ့လုပ်ရဖြစ်တယ်လို့လည်းလူခွင့်ရေးကော်မရှင်နာမင်းကြီးဇာယီကပြောဆိုခဲ့ပါတယ်
။အီရတ်နိုင်ငံကမူဆိုးမြို့ကိုတိုက်ခတ်ဖို့အတွက်ပြင်ဆင်မှုပြုလုပ်နေချိန်ကာလလများစွာအတွင်းမှာ IS Islamic အကြမ်းဖက်စစ်သွေးကြွတွေဟာတောင်းနဲ့ချီတဲ့မော်တာကြီးစံတွေ rocket ဒုံးကျည်တွေဘုံးတွေနဲ့ခရင်မီးကြောက်တွေကိုထုတ်လုပ်ခဲ့ကြပါတယ်။ဒါဟာသူတို့ရဲ့ခေါ်ဆယ်လီဖိတ်နိုင်ငံတော်အနှံ့မှာအမျိုးသားစိတ်စစ်တပ်အတွက်စက်ယုံအဆင့်ထုတ်လုပ်တဲ့စစ်တုံးလက်နက်တွေကိုထုတ်လုပ်ခဲ့ကြတာဖြစ်တယ်လို့လက်နက်ရေးရာစောင့်ကြည့်လေ့လာနေတဲ့အဖွဲ့အစည်းကပြောပါတယ်စစ်သွေးကြွတွေရဲ့လက်နက်ထုတ်လုပ်ရေးစနစ်မှာအဆင့်တန်းမနှိမ့်အောင် quality ထိန်းသိမ်းရေးပြီးတော့နည်းစနစ်ပိုင်းဆိုင်ရာအဆင့်မြင့်အောင်အမှုစိတ်လှုပ်ဆောင်တာတွေလည်းပါဝင်ခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့ IS ရဲ့လက်နက်ထုတ်လုပ်မှုကုံရကြပန်းဖြစ်တယ်လို့ထုတ်လုပ်နေမှုအဖြစ် Conflict Amendment Research CAR သုတေသနအဖွဲ့ကြီးကပြောဆိုလိုက်ပါတယ်
American Piranzu Boho Banga, Bodo Hunema, a tono and Nenge, Domian Libby, now Ted Pipijin, Domian Doma, Pitan Lepioso Libare, a tono, Tonya Datama, Ninga Yaga, no Domian Libime, Tene Dream Brahma Uzon Che, Domian Lite, a tono Pamanaha, Titi Dada Nebanese Pipare, America Masiwai, a jet in a Jongayaje, Incham Yiri, where you boat Sayoni Salopone, a load the Mari, Nayan Nimbo, Luet and Wijirigu, a two tatatane, Chingabi. စစ်ပွားရေးပြန်အားကောင်းလာစေရည်ရွယ်ချက်နဲ့ဗဟိုဘဏ်ကအတွန်းနှုန်းကိုတုံ့ပြန်နှိပါအထိလျှော့ချပေးခဲ့တာဖြစ်ပါတယ်။စစ်ပွားရေးပညာရှင်တွေကတော့အမေရိကန်ရဲ့အလုပ်ကင်စည်ကွန်းနဲ့အိုးအိမ်လုပ်ငန်းတွေတော်တော်များများဟာပြန်လည်နလန့်ထူလာပြီးဖြစ်တာကြောင့်အကူအညီများများဆဆမလိုတော့ဘူးလို့လည်းပြောဆိုထားကြပါတယ်။အတွန်းနှုန်းတွေကိုအချိန်ကြာကြာလျှော့ထားခြင်းအပြင်နောက်ထပ်စစ်ပွားရေးအကျပ်တဲတွေန လို့ဆိုပါတယ်အခုခါမှာတော့အမေရိကန်ဗဟိုဘဏ်ဟာရှေ့လာမယ့်နှစ်မှာအတိုးနှုန်းတွေကိုဆက်လက်တိုးမြင့်သွားမယ်အလားအလာတွေလည်းတွေ့နေရပါတယ်ရှင
် UAE အမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UAE American အတံမြန်မာပိုင်းအစီအစဉ်ကကြာသပတေးနေ့နာနခင်းနိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်တရုတ်မြန်မာနှစ်နိုင်ငံနယ်စပ်တစ်လျှောက်ညီညာရေးနဲ့တည်ငြိမ်မှုရှိစေရေးအတွက်မြန်မာနိုင်ငံဘက်ကအသေးချာဆောင်ရွက်ပြီးအိန္ဒိယနိုင်ငံရဲ့နယ်နိမိတ်အတွင်းကိုလက်နက်ကြီးစံနေကြရောက်ပောက်ကွဲတာမျိုးမဖြစ်အောင်ထင်းထင်းထင်းထင်းလှုပ်ဆောင်နိုင်လိမ့်မယ်လို့ညွှန်လင်းတဲ့အကြောင်းတရုတ်စစ်ဘက်ဆိုင်ရာအစိမ့်အရာရှိကြီးတွေကအခုသတင်းပတ်အတွင်းမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးတဲ့နောက်တရုတ်ကာကွယ်ရေးဝန်ကြီးဌာနကနေဗိုလ်ရုံးနေမှာထုတ်ပြန်ပြောဆိုလိုက်ပါတယ်ပြီးခဲ့တဲ့လအတွင်းမြန်မာအစိုးရတပ်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားနေဆက်ဒေသမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားခဲ့ပြီးတော့ထောင်ပေါင်းများစွာရှိတဲ့လူတွေဟာတရုတ်နိုင်ငံအတွင်းကိုထွက်ပြေးတင်းရှောင်ခဲ့ရတယ်လို့တိုက်ပွဲဖြစ်ပွားစဉ်လက်နက်ကြီးတွေကြီးစံတချို့တရုတ်နိုင်ငံဘက်ခြမ်းကိုကြားရောက်ခဲ့တာကြောင့်ပျက်စီးထိခိုက်မှုတွေအနေငယ်ရှိခဲ့ပါတယ်တရုတ်လူမျိုးရေးတက်မတော် PLA ရဲ့နိုင်ငံအနောက်ချမ်းစစ်ဒေသကိုကေးမှုဇောဇွန်ကီဦးဆောင်တဲ့တရုတ်စစ်ဘက်ဆိုင်ရာကုစလေဖွဲ့ဟာမြန်မာတက်မတော်ရဲ့တရားဝင်ဖိတ်ကြားချက်အရဒီဇင်ဘာလ17ရက်နေ့ကနေ14ရက်နေ့အထိမြန်မာနိုင်ငံကိုတွားရောက်လည်ပတ်ခဲ့တဲ့အကြောင်းတရုတ်ကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီခီးစဉ်အတွင်းတရုတ်ကိုယ်စားလှယ်ဖွဲ့ဟာမြန်မာတပ်မတော်ဒုတိယကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းတပ်မတော်အမှတ်1အထူးစစ်စင်ရေးမှူးဒုတိယဗိုလ်ချုပ်ကြီးထွန်းထွန်းအောင်အပါအဝင်မြန်မာစစ်တပ်ကထိပ်ပိုင်းခေါင်းဆောင်တွေနဲ့တွဲဆုံဆွေးနွေးမှုတွေပြုလုပ်ခဲ့တယ်လို့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။တရုတ်နဲ့မြန်မာနှစ်နိုင်ငံကြားရည်ရှိထားရှိတဲ့ယင်းနီခင်မင်မှုကနေနှစ်နိုင်ငံစစ်ဖက်ဆက်ဆံရေးမှာအပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေဆက်လက်ပြီးတော့နီနီကကလှုပ်ဆောင်သွားနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းနှစ်ဖက်ကိုယ်စားလှယ်အဖွဲ့တွေကြားသဘောတူညီခဲ့တယ်လို့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
တောင်တရုတ်ပင်လယ်ပြင်မှာတိစောက်ထားတဲ့လူလုံကျွန်းတွေပေါ်မှာလေကြောင်းရန်ကာကွယ်ရေးနဲ့မစ်ဆိုင်းဒုံးကျည်ကာကွယ်ရေးစနစ်တွေကိုတရုတ်စစ်တပ်ကတပ်ဆင်လာနေတဲ့အတွက်အငင်းပွားနယ်မြေမှာတိုက်ခိုက်ရေးလေယာဉ်တွေချထားမဲ့ရှေ့ပြေးအစီအစဉ်တရက်အဖြစ်တွေ့မြင်လာနေရတယ်လို့အမေရိကန်သုတေသနအဖွဲ့တစ်ခုကပြောဆိုလိုက်ပါတယ်။ဒီကျွန်းတွေကိုစစ်နယ်မြေအဖြစ်မလုပ်ဖို့ပြီးခဲ့တဲ့နှစ်ထဲမှာတရုတ်သမ္မတရှီကျင်းပင်ကအမေရိကန်သမ္မတဘရက်ခ်အိုဘားမားကိုကတိပြုထားပေမဲ့အပြောနဲ့အလုပ်မကြီးတာကိုအခုလောက်ရက်တွေကတတ်သိပြနေတယ်လို့အာရှဒေသရေကြောင်းဆိုင်ရာပွင့်လင်းမြင်သာမှုရှိရေး AMTI ဌာနရဲ့ညွှန်ကြားရေးမှူး Greg Gori Polling က VOE ကိုပြောပါရယ်။ဒါဟာလက်နက်ကိုင်ပဋိပက္ခတွေပေါ်ပေါက်လာရင်ဒီကျွန်းတွေမှာလက်နက်တပ်ဆင်နိုင်အောင်လို့ကြိုတင်ပြင်ဆင်တဲ့လုပ်ရဖြစ်တယ်ဆိုတာထင်ရှားတယ်လို့လည်းသူကပြောဆိုခဲ့ပါရယ်။ကျွန်းတွေပေါ်မှာလက်နက်စနစ်တွေတပ်ဆင်ထားတယ်ဆိုတာစစ်ပွဲရေးလုပ်ငန်းတုံဂျိုရုကနေရိုက်ကူးထားတဲ့ဓာတ်ပုံတွေကိုလားနဲ့ချီလေးလာဆန်းစစ်ပြီးတဲ့နောက်အတီးပြုတ်နိုင်ခဲ့တာဖြစ်တယ်လို့လည်း AMTI ဌာနကပြောပါရယ်။ဂျိုရုဓာတ်ပုံတွေကိုကြည့်ရင်လေရင်ပြည့်အမြောက်တွေတက်ဆင်ထားတာအမြောက်တွေရဲ့အရွယ်အစားကြီးမားလွန်းလာတွေကိုလည်းတွေ့ရှိရကြောင်းညွှန်ကြားရေးမှူးပေါ်လင်းကပြောဆိုပါရယ်မစ်ဆိုင်းဒုံးကာကွယ်ရေးစနစ်ဖြစ်နိုင်တဲ့ကာကွယ်ရေးစနစ်တွေကိုလည်းတွေ့ရှိခဲ့ကြပါရယ်ခရုစ်မစ်ဆိုင်းဒုံးတွေရဲ့အန္တရာယ်ကိုမြေပြင်ကဝင်းဟင်းပြစ်ဒုံးတွေနဲ့ကာကွယ်ရမှာလွတ်ထွက်လာတဲ့ဒုံးတွေကိုအနီးကပ်ချိန်မုံနိုင်အောင်စီစဉ်ထားတာဖြစ်တဲ့အတွက်ကျွန်းတွေကိုကာကွယ်ဖို့ရည်ရွယ်တယ်ဆိုတာသိသာနေတယ်လို့လည်းညွှန်ကြားရေးမှူးပေါ်လင်းကပြောဆိုခဲ့ပါရယ်ရှင်
2023ခုနှစ်ဩဂုတ်လအတွင်းအင်တာနက်ကနေအချက်လက်ထင်းသိမ်းရေး ချိုးဖောက်မှုကျူးလွန်ရမှာ Yahoo ကွန်ရက်ကိုအသုံးပြုတဲ့အကောင့်ပိုင်ရှင်တန်းတထောင်ကျော်ထံကနေသတင်းအချက်အလက်တွေပေါက်ကြားသွားခဲ့တယ်လို့ကုမ္ပဏီကဗဟုနေမှာပြောဆိုခဲ့ပါတယ်။တီးတန့်ဝင်ရောက်ဖောက်ထွင်းခိုးယူမှုကို Yahoo ကစက်တင်ဘာလမှာထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအချိန်တုန်းကကုမ္ပဏီအနေနဲ့အသုံးပြုသူတန်း900ထံကနေအချက်အလက်တွေပေါက်ကြားခဲ့တယ်ဆိုတာကိုထုတ်ဖော်ပြောနိုင်ခဲ့ပါတယ်။တရားမဝင်တတိယအဖွဲ့အစည်းတစ်ခုကနေ2013ခုနှစ်ဩဂုတ်လအတွင်းမှာ Yahoo အသုံးပြုသူ1ဘီလီယံတန်ပေါင်း1000ကျော်ထံကအချက်လက်တွေကိုဖောက်ထွင်းခိုးယူခဲ့တယ်လို့ယုံကြည်ရတဲ့အကြောင်း Yahoo ကထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။အဲ့လိုထုတ်ယူခိုးယူသွားတဲ့အထက်မှာအကောင့်ပိုင်ရှင်တွေရဲ့နာမည်၊ email လိပ်စာ၊ဖုန်းနံပါတ်၊မွေးနေ့လုံခြုံရေးမေးခွန်းတွေနဲ့ဘဏ်အချက်လက်စတာတွေပါဝင်တယ်လို့ပြောဆိုပါတယ်။
2016ခုနှစ်အတွက်ကမ္ဘာမှာဩဇာရှိဆုံးပုဂ္ဂိုလ်အဖြစ် Forbes Magazine ကြီးဟာရုရှားသမ္မတဗလာဒီမီယာပူတင်ကိုရွေးချယ်လိုက်ပါတယ်။ဒီတစ်ချိန်နဲ့ဆိုရင်၄နှစ်ဆက်တိုက်ရွေးချယ်ခံရတာလည်းဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ကထုတ်ပြန်လိုက်တဲ့စာရင်းမှာတော့ American ပြည်ထောင်စုရဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကဒုတိယနေရာမှာရှိနေပါတယ်။ရုရှားသမ္မတဟာသူ့တိုင်းပြည်ရဲ့ဩဇာအရှိန်အဝါကိုကမ္ဘာတဝန်းကနေရာတိုင်းလိုလိုမှာဖြန့်ကျက်နိုင်ခဲ့တယ်လို့လည်း Forbes Magazine ကြီးကဖော်ပြထားတာဖြစ်ပါတယ်။အသက်64နှစ်အရွယ်သမ္မတပူတင်အနေနဲ့သူလိုချင်တာကိုရအောင်ယူနိုင်စေဖြစ်တယ်လို့ကမ္ဘာတဝန်းကအစင်လာစံတန်ဘိုးတွေနဲ့ထိန်းချုပ်နိုင်လို့မရခဲ့ပဲမကြသေးခင်နှစ်တည်းအတွင်းဩဇာအရှိန်အဝါပုံမကြီးမလာခဲ့တယ်လို့လည်း Forbes Magazine ကပြောဆိုခဲ့ပါတယ်။သမ္မတပူတင်အနေနဲ့ထိတ်ဆုံးနေရကိုထိန်းထားတဲ့တစ်ချိန်တည်းမှာပဲရွေးကောက်ခံသမ္မတထရန့်ကလည်းမနစ်ကနံပါတ်82နေရာမှာရှိခဲ့ရာကနေဒီနှစ်မှာနံပါတ်1နေရာအထိအကြီးအကျယ်ရှေ့တန်းကိုရောက်ခဲ့တာဖြစ်ပါတယ
်နောက်ဆုံးရသတင်းတွေကိုဥဆန်မိုးဝင်းနဲ့မနန္ဒာချန်တို့ကြီးညာပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းဝင်ရောက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုတင်ပြပေးပါမယ်အရင်ဆုံး American ရွေးကောက်ခံသမ္မတရဲ့နိုင်ငံခြားရေးဝန်ကြီးခန့်အပ်မှုပေါ်တုံ့ပြန်ချက်ကိုနားဆင်ရပါမယ် Exxon Mobil Company G ရဲ့ဒီဥက္ကဋ္ဌ Rex Tillerson ကို American နိုင်ငံခြားရေးဝန်ကြီးတစ်ဖြစ်ရွေးကောက်ခံသမ္မတ Donald Trump ကရွေးချယ်လိုက်တဲ့အပေါ်ထောက်ခံအားပေးမှုတွေရှိနေတယ်လို့သူဟာရုရှားနဲ့ရင်းနှီးသူတယောက်ဖြစ်တာကြောင့်စိုးရိမ်သူတွေလည်းရှိနေပါတယ်။ VOA တန်တမန်ရေးရအကြီးတန်းသတင်းတောက် Steve Harmon နိုင်ငံခြားရေးဌာနကပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြပေးမှာပါရှင်
။ဇွဲလုံးလာရှိမှုဦးဆောင်မှုနဲ့ပထဝီနိုင်ငံရေးအနေအထားကိုကြွန့်ကျင်နှံ့ဆက်တာကြောင့် Exxon Mobil ရေနံကုမ္ပဏီကြီးရဲ့အကြီးအကဲ Rex Tillerson ကိုနိုင်ငံခြားရေးဝန်ကြီးအဖြစ်ရထားတာဟာအကောင်းဆုံးရွေးချယ်မှုဖြစ်တယ်လို့ရွေးကောက်ခံသမ္မတ Donald Trump ကပြောထားတာပါ
He has obviously superb
သူကဦးဆောင်ခန့်ခွဲမှုတွေနဲ့ပတ်သက်ရင်အထွေထွေအများပြားရှိထားတဲ့သူဖြစ်တာကြောင့်မလို့အဲ့အရာတွေကိုအသုံးချသွားနိုင်လိမ့်မယ်လို့ထင်ပါတယ်ဒါပေမဲ့လည်းမူဝါဒရေးရာပိုင်းမှာတော့အထွေထွေမရှိပါဘူး
အခုလို Trump ရဲ့ရွေးချယ်မှုအပေါ်ကောင်းချီးပေးသူတွေထဲမှာတော့ရေနံထုတ်လုပ်တဲ့အဖွဲ့ဝင်73နိုင်ငံနဲ့ဖွဲ့စည်းထားတဲ့ OPEC အဖွဲ့ကြီးလည်းပါဝင်ပြီးသူဟာအဲ့ဒီနေရာအတွက်တင့်တော်ရထက်ပိုတဲ့လူတယောက်ပါလို့ပြောပါရယ
်ရေနံပထဝီနိုင်ငံရေးနဲ့တန်တမာရေးရာတွေကြားမှာကြွားချမှုတိတ်မရှိပါဘူး
နိုင်ငံခြားရေးဝန်ကြီးဖြစ်အတီးပြုခန့်အဖို့အထက်လွှတ်တော်ရဲ့ကြားနာပွဲအတွင်းမှာတော့ Mr. Tillerson အနေနဲ့သူ့အတွေ့အကြုံတွေကိုဘလောက်လက်တွေ့အသုံးချသွားနိုင်မလဲဆိုတာကိုသိရမှာပါ
There are both Republicans and Democrats.
ဖြစ်လာနိုင်တဲ့ရာထူးနဲ့ဂျိုးစီဝါဆန်ရပြဿနာတခါရုရှားသမ္မတဗလာဒီမီယာပူတင်ပါဝင်ရုရှားနဲ့ဆက်ဆံရေးဆက်လာရည်နဲ့ပတ်သက်ပြီးတော့ Republican ရောဒီမိုကရက်တွေကပါမေးခွန်းထုတ်သွားမှာပါ။ဒါအပြင်သမ္မတကြီးဆန်ရမှာရော American ဂျိုးစီဝါလေးထားဆောင်ရွက်ရမှာနဲ့အတူဂျိုးစီဝါဆန်ရကိစ္စရပ်တည်မှာပါအတူထူးခြားတဲ့ရင်းနှီးကုမ္ပဏီကိုဦးဆောင်ဝင်ရတဲ့တွေ့ကြုံတွေကြားဘလို့ဟန်ချက်ညီထင်းထင်းလှုပ်ဆောင်သွားမလဲဆိုတာတွေကိုရောမေးခွန်းထုတ်မှာပါ။
Exxon Mobil ရဲ့စီးပွားရေးလုပ်ငန်းတွေကိုထိခိုက်တာကြောင့်ရုရှားပေါ်စီးပွားရေးပိတ်ဆို့တံခတ်မှုအပေါ် Tillerson ကဝေဖန်ခဲ့ပူပါတယ
် We would expect that
Mr. Tillerson အနေနဲ့ရုရှားပေါ်ချမှတ်ထားတဲ့ပိတ်ဆို့တံခတ်မှုကိုရှင်းချပေးမယ်နည်းလမ်းတွေကိုရှာဖွေလိုက်မယ်လို့ထင်ပါတယ
် Mr. Trump အနိုင်ရတဲ့ရွေးကောက်ပွဲမှာရုရှားဟာဂျာဝင်နောက်ဆက်ခဲ့တယ်ဆိုတဲ့ဆွဆွဲမှုတွေရှိနေပါတယ
် Any sense of
ပုဂ္ဂလိကအကျိုးစီးပွားအတွက်ရုရှားနဲ့ဆက်ဆံရေးပြန်ကောင်းလာအောင်အားထုတ်မှုတိုင်းဟာAmerican နဲ့ American တန်တမန်ရေးရာအတွက်ပြဿနာဖြစ်လာနိုင်တယ်ဆိုတာကိုလူတွေကမြင်ကြပါတယ်
။ဥဆောင်မှုအပိုင်းမှာအပြောင်းအလဲတွေရှိနေတာကြောင့်နိုင်ငံခြားရေးဝန်ကြီးဌာနမှလည်းစိုးရိမ်မှုတွေရှိနေပါတယ်။ဒါပေမဲ့လည်းဝန်ထမ်းနေရာတွေ short ပေါ့သွားတာမျိုးဖြစ်လာမှာမဟုတ်ဘူးလို့တော့ comment ထားပါတယ်
။ They just hope that the new secretary
နိုင်ငံခြားရေးဝန်ကြီးအသစ်အနေနဲ့ဝန်ထမ်းတွေရဲ့လုပ်ငန်းပိုင်းဆိုင်ရာကြွမ်းကျင်မှုအပေါ်အသိမှတ်ပြုသွားဖို့နဲ့အထွေထွေလိုက်တာဝန်တွေပေးသွားမယ်လို့သူတို့အနေနဲ့ပြောလင်းနေပါတယ်။ ဆိုတော့ဘယ်သူမှအလုပ်ကနေထွက်သွားဖို့အစီအစဉ်မရှိပါဘူ
း Mr. Taylor ဆင်ကိုရွေးချယ်ခဲ့မှုပေါ်နိုင်ငံသားရေးဝန်ကြီး John Kerry ကအခြေယူစကားပြောဆိုခဲ့ပြီးလုပ်ငန်းတာဝန်နဲ့အဆင်ပြေချောမှုစွာလွှဲပြောင်းသွားဖို့ဆောင်ရွက်နေကြောင်းလည်းကတိပေးပြောကြားခဲ့ပါတယ်ခင်ဗျာ
တော်ရရှိများရှင်ရန်ကုန်မြို့အပါအဝင်မြန်မာနိုင်ငံနေရာတော်တော်များများမှာရာဇဝတ်မှုကင်းတဲ့တင်တွေနေ့စဉ်ရက်ဆက်ကြားနေမြင်နေရပါတယ်။ဒုစရိုက်မှုတွေဖြစ်ပွားနေတာဟာစစ်ပွားရေးမပြေလည်မှုကြောင့်လား။တရားဥပဒေစိုးမိုးရေးမှာအာဏာချက်တွေရှိနေလို့လားဆိုတာကိုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။သောဒရှင်တွေအနေနဲ့ရောရာဇဝတ်မှုတွေရောပါဖို့အတွက်ဘယ်နေရာတွေမှာပြုပြင်ဖို့လိုအပ်နေတယ်လို့ယူဆပါသလဲ။ဘာတွေကိုပြုပြင်စေခြင်းတလဲဆိုတာတွေကိုဆွေးနွေးဖို့ဖိတ်ခေါ်ပါတယ်ရှင်။ပါဝင်ဆွေးနွေးလို့တဲ့သောဒရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့လို့ရပါတယ်။ဓာတ်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာbamis@voanews.com ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်ရှင်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင
်။စနေနေ့ညဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထမှန်ဖိတ်ခေါ်ပြစေရှင်။အခုတော့ရခိုင်ပြည်နယ်အတွင်းကဒုက္ခသည်တွေစီလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကိစ္စကိုတင်ပြပေးပါမယ်။မကြသေးခင်လတွေကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်အတွင်းဒေသတွေကိုလုံခြုံရေးအကြောင်းပြချက်နဲ့သွာလာခွင့်ရဆိုင်ခဲ့ရကနေအခုခါမှာတော့ကုလသမဂ္ဂကမ္ဘာစားနာရိက္ခာအဖွဲ့ WFP ရဲ့အစီအစဉ်နဲ့ရခိုင်ပြည်နယ်အတွင်းရှိဒေသတွေစီကိုဒီဇင်ဘာလ18ရက်စနေနေ့ကစလို့စားနာရိက္ခာအထောက်ပံ့တွေပေးပို့သွားမယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ရေးကော်မတီကကြေညာလိုက်ပါတယ် WFP ဘက်ကအကူအညီသွားပေးမယ်ဆိုတဲ့ရွာတွေအပြင်တခြားမွတ်စလင်ကျေးရွာတွေနဲ့ရခိုင်ကျေးရွာတွေအတွက်လည်းစာနာရိတ်ခါနဲ့လူသားချင်းစာနာမှုအကူအညီတွေအရေးတကြီးလိုအပ်နေတယ်လို့ဒုက္ခသည်တွေကိုကိုယ်တိုင်တွားရောက်ကူညီပေးနေသူတွေကဆိုပါတယ်အသေးစိတ်ဆက်သွယ်မြင်မြန်ထားတဲ့မဆုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်လာမယ့်2016ခုနှစ်ဒီဇင်ဘာလ18ရက်နေ့ကနေစလို့ဒီဇင်ဘာလ24ရက်နေ့အထိကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာ WFP အစီအစဉ်နဲ့ရခိုင်ပြည်နယ်ထဲမှာရှိတဲ့ဒေသတွေကိုစံစီပဲအပါအဝင်လိုအပ်တဲ့စားနပ်ရိက္ခာအထောက်ပံ့တွေပေးပို့သွားမှာဖြစ်ကြောင်းနိုင်ငံတော်တိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ပါတယ်အခုလို WFP ဘက်ကလူသားချင်းစာနာမှုအကူအညီတွေနဲ့စားနပ်ရိက္ခာတွေပံ့ပိုးပေးသွားမယ့်အပေါ်မြန်မာနိုင်ငံလုံးဆိုင်ရာအစ္စလမ်သာသနာရေးရာကောင်စီဌာနချုပ်အဖွဲ့ဝင်ဦးဝင်းထွန်းဆိုကကြိုဆိုလိုက်တယ်လို့ရခိုင်ပြည်နယ်အတွင်းတခြားမြို့နယ်တွေမှာရှိတဲ့ကျေးရွာတွေအတွက်လည်းစားနပ်ရိက္ခာအကူအညီတွေအရေးပေါ်လိုအပ်နေတယ်လို့ပြောပါတယ
်နိုင်ငံတကာကရော NGO တွေကအဲ့ဥမာအဓိကအဖြစ်ပြောရင် WFP ပေါ့နော် WFP ကအဲ့လိုမီးလောင်တဲ့ရွာတွေကိုပဲဆင်းရဲသွင်းနေကြမီးမလောင်တဲ့ရွာတွေရှိတယ်ဥမာပြည်ကြောက်တော်မှာဆိုလည်းတခြားရွာတွေရှိတယ်ညောင်ဦးမှာဆိုလည်း73ရွာရှိတာကိုမြောက်ဦးမှာမိလောင်တဲ့900ဆို79လောက်ကမိမလောင်ပေးမဲ့လဲမိလောင်တဲ့အတိုင်းပဲဘာမှမထိုးသူတို့မှအိမ်ရှိတာပဲရှိတယ်ကျန်တာဒီဈေးဝယ်တာတို့သူတို့ရဲ့အလုပ်ကိုင်းနေပါတယ်လုံးလုံးမရတဲ့ပုံမှာသူတို့လည်း IDB နဲ့စိတ်မထူးတဲ့ကျွန်တော်တို့ကအဲ့ဒီရွာတွေကိုတော့ဟိုကျွန်တော်တို့ဘက်ကနေတက်နိုင်သလောက်ပေါ့နော်ဟိုစံတို့စီတို့အဲ့လိုမျိုးလေးတွေလုပ်ပြရတဲ့သဘောတွေတော့ရှိတယ်ဗ
ျဒုက္ခသည်အများပြားရှိနေတဲ့ရခိုင်ပြည်နယ်ထဲမှာငကိုကရှိပြီးသားမွတ်စလင်နဲ့ရခိုင်ဒုက္ခသည်တွေအပြင်မကြသေးခင်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နီးစပ်ရာဘေးလွတ်ရာတိမ်းချောင်နေရစေဒေသခံပြည်သူတွေအတွက်လည်းစားနပ်ရိက္ခာအခက်အခဲတွေရှိနေပေမဲ့အကူအညီတွေမရဘူးလို့ရခိုင်ပြည်နယ်အတွင်းကရခိုင်ကျေးရွာတွေအထိလိုက်ပြီးတော့ကူညီထောက်ပံ့ပေးနေတဲ့လူမှုဖွဲ့စည်းတွေကတခုဖြစ်တဲ့ဝန်လက်ဖောင်ဒေးရှင်းကဒါရိုက်တာကိုစောစောထွန်းကလည်းအခုလိုပြောပါတယ
်အခုအဲ့ဒီရွာတွေကိုထောက်ပံ့မယ်ဆိုတာကဘလို့ပေါ်တော့ဘလို့ခက်ကြီးဆက်ပေးတာလေပေါ့ဥမာဒေသခံထောက်ပံ့မှလာဒါမှမဟုတ်ရှိနေပေအဲ့ဒီကျေးရွာကလည်းအကုန်ထောက်ပံ့မှလာဒါလည်းဘဝမသိကွေးပေါ့တော့ကျွန်တော်ရခိုင်ဒုက္ခသည်တွေကအဲ့ဒီမှာဒီ membership တွေခက်ခဲပြီးတော့ဒီထောက်ပံ့လိုနေတဲ့ကြည့်ရခိုင်ရိုးတွေဖြစ်ဒီပေါ်တော့ဒါပေမဲ့အစီအစဉ်ကဒီ NGO တွေဆိုတော့ဒီ WFP တို့ကငွေကိုသူတို့ကူညီထောက်ပံ့ပေးနေတဲ့ဒီရိုးတွေကိုထောက်ပံ့ကူညီဖို့အတွက်သူတို့ကကြားရတယ်လို့ပြောတယ်သူတို့ကနားလည်ပါတယ်
အစ္စလမ်သာသနာရေးရာကောင်စီကဥဝင်းထွန်း
ွန်ဆိုကလည်းမော်စလင်ကျေးရွာနေဒေသခံတွေအတွက်လုံခြုံရေးတင်းကျပ်လို့သွားလာရေးအခက်အခဲဖြစ်တယ်လို့စားနပ်ရိက္ခာအခက်အခဲတွေလည်းကြုံနေရတဲ့အနေအထားမှာအခုလို WFP လို့ကုလနိုင်ငံတကာအဖွဲ့အစည်းအပြင်ပြည်ရင်းပြည်ပအလှရှင်တွေဘက်ကလည်းအလှပစ္စည်းတွေလွတ်လွတ်လပ်လပ်ပေးပို့နိုင်မှုစူးစမ်းနေကြရတဲ့အခြေအနေအခုလို့ရှင်းပြပါတယ
်ကျွန်တော်တို့ရခိုင်ပြည်နယ်မှာကဥပမာဖြစ်မောင်းတော်တို့ဘူးတီတော်တို့ဆိုရင်တော့အခုမှဒီနောက်ပိုင်း2016ထဲမှာသူတို့စီမှာမြို့ကားတာတွေရှိတယ်လေရွာတွေကဥပမာတွားရေးလာရင်နေထိုင်ရင်ဥပမာမောင်းတော်မှာဆိုရင်တော့ majority ကဒီမွတ်စလင်အများစုဖြစ်နေတော့သူဆိုင်ရန်တွေပဲတော့ဖွင့်လို့ပြုလို့တော့ရတယ်ဒါပေမဲ့ဟိုအရင်လိုလွတ်လွတ်လပ်တွားလို့လာလို့မရတဲ့အပါတော့နောက်တစ်ခါဟိုအလုပ်လုပ်လို့မရတဲ့ပုံမှာသူတို့မှလည်းစာဝတ်နေရေးအဆင်ပြေတာရှိတယ်ဥပမာဖြစ်စစ်တွေလို့ကြောက်တော်လို့မြောက်ဦးမြင်းပြားမြေပုံပေါ့နော်မြေပုံကတော့အဆိုးဆုံးပေါ့မြေပုံကတော့တောင်ပေါ်ရောက်သွားတယ်ဒါပေမဲ့သူတို့ကတော့ ID ဖြစ်သတ်မှတ်တယ်အဲ WFP ကသူတို့ကတော့စာရင်းချပေးတယ်ဒါပေမဲ့သူတို့ပေးတာဥပမာဆန်ပေးတယ်စီပေးတယ်အဲ့လိုပြီးတော့ဒါပေမဲ့သူတို့မှဆန်နဲ့စီနဲ့တင်မယ်မရဘူးလေတောင်ပေါ်ရောက်သွားတယ်ဘာမှမရှိတဲ့နေရာဖြစ်တဲ့နောက်ဆုံးကျွန်တော်ဒီကနေဥပမာကစွန်ရွက်ကျိုးပြင်လေးတွေဆိုချင်မောင်ရွက်ကျိုးပြင်လေးတွေဆိုအဲ့လိုမျိုးတွေပေးပြီးတော့မှပြန်ဆိုင်ပြီးစားရတဲ့သဘောတွေတော့ရှိတယ
်အော်တိုဘာလာအတွင်းရဲကင်းစခန်းတွေနဲ့နေကြားဆောင်စခန်းတွေကိုလူဝင်အားနဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေလို့စစ်စင်ရေးနယ်မြေအဖြစ်သတ်မှတ်ခံထားရတဲ့ကျေးရွာတွေကပြည်သူတွေအနေနဲ့အခုချိန်မှာတော့ဒေသရင်းစစ်တပ်နဲ့ရဲလုံခြုံရေးတွေဘက်ကလုံခြုံရေးတာဝန်ယူထားပေမဲ့ရေချေလုံခြုံရေးဘလောက်အာမခံချက်ပေးနိုင်မလဲဆိုတဲ့အပေါ်စိုးရိမ်နေစေအနေအထားဖြစ်တယ်လို့ဝင်းလက်ဖောင်ဒေးရှင်းကကိုစောစောထွန်းကဆက်ပြောပါတယ်အ
ဲစိုးရိမ်မှုတော့သူတို့မှရှိရတော့မှာပဲဒါပေမဲ့တလော့စီမှာတော့တစုံတရာအင်းချန်တီဗီနယ်တဖို့တော့ရှိတယ်ပေါ့အဲဒါမဲ့လေကိုအနေနဲ့ပြောင်းပြီးလို့ပြောဖို့ကတော့ခဲ့ပါတယ်ခင်ဗျာ
။လာမယ့်ဒီဇင်ဘာလ18ရက်နေ့ကနေစလို့တဲချောင်း၊ဒါပိုင်း၊ဘောတူပါ၊ပေါတော်အုံတော်ကြီးစေတမကြီးတက်ကဲပြင်းတိမ့်ဖုံတန်ဆက်ယုံစုစားတဲ့ကြေးရွာတွေကို WFP ရဲ့အစီအစဉ်နဲ့တွားရောက်ထောက်ပံ့ပေးပို့သွားမှာဖြစ်တဲ့ဆိုတာကိုကြေးရွာတွေစီကိုထောက်ပံ့ပေးမဲ့စံစီပဲရိခါတွေရောက်မဲ့ရက်စွဲနေရကိုပါနိုင်ငံတော်သမ္မတရုံးကပူရဲထုတ်ပြန်ထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေပေးပို့ပေးဖို့နဲ့ဒေသရင်းအခြေအနေမှသိရှိနိုင်မှုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့တွေကိုတွားခွင့်ပေးဖို့ကုလနဲ့နိုင်ငံတကာကအစိုးရကိုတိုက်တွန်းနေချိန်မှာပဲအခုမျိုး WFP ရဲ့အစီအစဉ်နဲ့တွားရောက်ထောက်ပံ့ပေးမယ်ဆိုတဲ့အစီအစဉ်ကိုအစိုးရကကြေညာလိုက်တာလည်းဖြစ်ပါတယ်ရှင
်မဆုမွန်တင်ပြခဲ့တာပါရှင်တစ်ဆက်ထက်မှာပဲနောက်ထပ်ရခိုင်ပြည်နယ်ဆိုင်ရာသတင်းလွှာတဲ့ဘက်ကိုလည်းတင်ပြပေးပါမယ်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေဟာလူမျိုးရေးဘာသာရေးပေါ်အခြေခံတာမဟုတ်ကြောင်း၃ရက်ကြာပနာမစုံစမ်းစစ်ဆေးမှုအပြီးမှာရခိုင်ပြည်နယ်စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တူကထုတ်ဖော်ပြောဆိုပါရတယ်။တစ်ဆက်ထက်မှာပဲနိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြတဲ့ဖြစ်ရတွေနဲ့ပတ်သက်ပြီးစုံစမ်းရာမှာသက်ဆိုင်ရာရွာသားတွေကငင်းဆုပ်ခဲ့တယ်လို့လည်းပြောပါရတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြမှာပါရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်မောင်းတော်ဒေသမှာအော်တိုဘာလ9ရက်နေ့နဲ့နိုဝင်ဘာလ12ရက်13ရက်နေ့တွေမှာဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးဒုတိယသမ္မတဦးမြင့်စွေခေါင်းဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဟာဒီဇင်ဘာလ17ရက်နေ့ကနေ23ရက်နေ့အထိအဲ့ဒီဒေသကိုတွားရောက်စုံစမ်းစစ်ဆေးခဲ့ပါတယ်။ဒီခီးစဉ်မှာအဓိကတွေ့ရှိတဲ့အချက်ကိုကော်မရှင်ဖွဲ့ဝင်တဦးဖြစ်တဲ့အငင်းစားပြည်တော်စုဝင်ကြီးဦးအောင်ကြည်ကအခုလိုပြောပါတယ
်။အဓိကကြားရတဲ့ရှိချက်ကတော့ဟို2012ခုနှစ်တုန်းကအနေထားနဲ့ကိုယ်ပြချနာပါလေ။ဘုံတော့ကတော့လူမျိုးရေးပြဿနာဟိုဘာသာရေးပြဿနာဆိုတဲ့သဘောမျိုးအတွင်းပြန်ဆောင်ကြတော့တယောက်နဲ့တယောက်ကတော်တော်ကြီးကိုစိမ့်စိမ့်လေးဖြစ်နေတာပေါ့။အခုကျတော့လူတိုင်းဝိုင်းချင်းချင်းကတယောက်နဲ့တယောက်ရင်းမြစ်မြစ်လေးရှိနေကြတာတွေ့ရတယ်။နောက်တစ်ခုကဘာသာရေးဆိုင်ရာပြဿနာလည်းမဟုတ်ဘူးဆိုတာတွေ့ရတယ်။အဲနောက်တစ်ခုကတော့ဟိုတမတော်ပြည်သူရဲ့အဆရှိတဲ့နိုင်ငံတော်အဖွဲ့အစည်းတွေပေါ်မှာပေါ့လေမကျေနပ်ချက်လည်းမဟုတ်ဘူးဆိုတာကျွန်တော်တို့မေးမြန်းစုံစမ်းလို့ရပါတယ
်။စုံစမ်းစစ်ဆေးကော်မရှင်အဖွဲ့ရောက်ရှိနေချိန်မှာလုံခြုံရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းစဉ်ကြေယိုးပြင်ရွာကအမျိုးသမီးတွေကိုအာမပြုကျင့်တပ်ဖြတ်တာအပြင်အခြားရွာသားတွေကိုလည်းတပ်ဖြတ်တာတွေရှိကြောင်းပြည်ပသတင်းမီဒီယာတွေကဖော်ပြခဲ့ပါတယ်။ဒီလိုဖော်ပြတာနဲ့ပတ်သက်ပြီးစုံစမ်းမေးမြန်းတဲ့အခြေအနေကိုဥအောင်ကြည်ကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့ရရှိတဲ့သတင်းကတော့ဒီအခြေအနေတွေဟာဟိုဒေသခံလူထုကအဲ့ဒီပုံကိုဒီလဲအဲဒီမှာမရှိဘူးအဲ့ဒါမြင်လည်းမမြင်ဘူးအဲ့ဒါဒီလိုဖြစ်စဉ်မျိုးပေါ့နော်သူတို့ပြောတဲ့ဖြစ်စဉ်မျိုးလည်းပဲအဲဒီမှာမရှိဘူးဆိုပြီးတော့ငင်းဆိုတာလေးတွေပေါ့လေအလုံးမှာကလေးတွေငယ်ပါမကြံပေါ့အဲ့အဲ့လိုမျိုးဆိုတာလေးတွေကျွန်တော်တို့တွေ့ရပါတယ်အဲ့တော့ဒါကတော့အမှန်တကယ်ဖြစ်ခဲ့တဲ့အလုပ်မဟုတ်ဘူးဆိုတာတော့ကျွန်တော်တို့ကအဲ့လိုလေးဟိုသိစမိပါတယ်
စုံစမ်းစစ်ဆေးရေးကော်မရှင်ဟာရခိုင်ပြည်နယ်မောင်းတော်ဒေသကိုရောက်ရှိစဉ်မှာအဲ့ဒီဒေသမှာနေထိုင်သူတွေရဲ့စားဝတ်နေရေးပညာရေးလမ်းပန်းဆက်သွယ်ရေးစရာတွေကိုစီစဉ်ဆောင်ရွက်ခဲ့တယ်လို့လည်းပြောပါတယ်
ကျွန်တော်တို့ထောက်ပံ့မရသေးတဲ့ခြေဝါတွေကိုဟိုထောက်ပံ့ပေးနိုင်ဖို့ကိစ္စတွေနောက်တစ်ခုကကျွန်တော်တို့ကအထောက်ပံ့တွေပြည်ပြည်စုံစုံရရလားမရဘူးလားဆိုတာကိုကျွန်တော်တို့ကပြန်လဲဆန်းစစ်တဲ့အပိုင်းတွေပေါ့နော်ဒါလေးတွေအဓိကထားပြီးတော့ဟိုမေးမြန်းခဲ့ပါတယ်နောက်တစ်ခုကဟိုလူမှုရေးပညာရေးလိုအပ်ချက်တွေရပေါ့လေသူတို့ကိုယ်နိုင်ကလည်းပဲဟိုအကြောင်းလေးတွေပါလေးတွေပြန်ဖွင့်ကျင်ကြတယ်အဲ့တော့အဲ့ဒါလေးတွေလည်းပဲကျွန်တော်တို့ကဟိုစီစဉ်ပေးခဲ့တယ်။နောက်ဆက်သွယ်လမ်းကြောင်းလေးတွေလည်းပွင့်အောင်ကားတွေလည်းသွားလာရအောင်ပေါ့နော်။အဲ့ဒီလေးလည်းပြန်ဖွင့်နိုင်အောင်အဲ့လိုလေးစီစဉ်ပေးခဲ့တာဖြစ်ပါတယ
်။ဒီလ23ရက်နေ့ကပြီးဆုံးသွားတဲ့ခီးစဉ်ကရရှိတဲ့အချက်လက်တွေကိုပြန်လည်လေ့လာဆန်းစစ်အတည်ပြုမှဖြစ်ကြောင်းနဲ့အတည်ပြုနိုင်ဖို့အတွက်လည်းအချိန်ချင်းစူးစမ်းဆောင်ရွက်မှဖြစ်ကြောင်းပြောပါတယ်။ဒီလိုအတည်ပြုချက်ရယူပြီးတဲ့နောက်မှာတော့2019ခုနှစ်ဇန်နဝါရီလကုန်မှာနိုင်ငံတော်သမ္မတဆီကိုတိုက်ရိုက်အစီရင်ခံတင်ပြမှာဖြစ်ပါတယ
်။ကိုမိုးစောတင်ပြခဲ့တာဖြစ်ပါတယ်။အခုတော့သောရရှင်တွေကိုတေးသချင်းတစ်ပုဒ်နဲ့ဖြောဖြည့်တင်ဆက်ပေးပါမယ်။အဆိုတော်ဆလင်းဒီယွန်တီဆိုတဲ့ So This Is Christmas တချင်းကိုနားဆင်ကြရအောင်ပါရှင်
။ So This Is Christmas And what have you done?Another year over, a new one just begun. And so this is Christmas. I hope you have fun. The near and the dear ones, the old and the
Roslindio Tisure, So This Is Christmas, the Chingo Nasinga Jara Pipareshe.
The UA Mimavai than Lin Sisinigo, Tenego, Chow Chang, Totan Pinibare. Yamazanojin, Menepine, Chowna Yani Kunanai, Lindo Mita, Nasali, Thousand Nine, Dezeruma Nasin Nangi, D. Sisingo Pianle, Nasin Nine, Chenigaro, Manesian Igani Kunai T. J. Nile Sananagani, Nigin, Tanai T. J. Pipare. ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါရှင် VOA မြန်မာပိုင်းကြာတာပရိနေမနဲ့6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုလိုင်းဒိုမီတာ30နဲ့40 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါဗျ။အခုဒုတိယပိုင်းနာယူရဲ့အစီအစဉ်မှာကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရအစီအစဉ်နဲ့ American အစိုးရရဲ့သဘောထားတွေကိုနားဆင်ရမယ့်အပြင်ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်မှာနားဆင်ရမှာကတော
့ The Front of War ဘာသဘောထားမှာအော်သူညီမှုရယူရတာမျိုးမရှိပါဘူးမရှိတဲ့ခါကျတော့တပြေးပြေးနဲ့အခုကတပ်ပွဲတွေပို့လဲဖြစ်လာတယ်ဈားထဲမှာပို့ပြီးတော့သဘော
ထားဦးအောင်သူငင်းပြောသွားတာဖြစ်ပါတယ်ပြည်စုံကနောက်ပိုင်းမှာနားဆင်ရပါမယ်အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်ဦးစံမိုးဝီစူးစီးတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှာကိုကြောက်နေရတယ်ဆိုတဲ့စကားဟာချက်ကားပြောဆိုရတာဖြစ်တဲ့အကြောင်းမယ်ရီကော်လဟန်က PKE Asian Review မှာရေးသားထားပါတယ်အခြေအနေမှန်ကိုတေချာမလိလာပဲနဲ့စစ်ကူးနဲ့တုံးတန်နေတာသာဖြစ်တယ်လို့လည်းထောက်ပြရေးသားထားပါတယ်။သတင်းပတ်နဲ့ချီပြီးတော့ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေတရုတ်မြန်မာနယ်စပ်မှာဖြစ်လိုက်တဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရတပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တော့အကြက်တဲရင်ဆိုင်နေရပြီးဒီလိုမျိုးအဖြစ်အပျက်တွေကြောင့်အာဏာသိမ်းမှုဖြစ်နိုင်တယ်ဆိုပြီးတော့တချို့ကပြောကြပါတယ်။မလေးရှားဝန်ကြီးချုပ်နာဂျစ်ရာဇက်နဲ့တခြားသူတွေကရခိုင်ပြည်နယ်အတွင်းမှာရှိတဲ့လူနည်းစုရိုဟင်ဂျာတွေကိုလူမျိုးတုံးတက်ပြတ်မှုတွေရှိနေတယ်ဆိုပြီးတော့ဆွဆွဲပြောဆိုမှုတွေ NLD ပါတီအတွင်းမှာဖြစ်ပွားတဲ့တင်းမာမှုတွေအားဖြင့်အချိုးရည်ပလင်းဘုံကွဲမှုတွေနဲ့စီးပွားရေးကင်တွယ်ဆောင်ရွက်ချက်တွေအားနည်းတဲ့အတွက်အစိုးရအနေနဲ့တန်းပီကိုဆက်လက်ပြီးတော့အုပ်ချုပ်နိုင်ဖို့အရေးမရေရာမှုတွေရှိနေတယ်ဆိုတော့တွေးဆချက်တွေကလည်းရှိနေပါတယ်စစ်တပ်ကအာဏာတိုးချဲ့ခြင်းလို့ပြည်ထနာတွေကိုဇလန်းစင်ဖန်တီးနေတာသာဖြစ်တယ်လို့တချို့ကသုံးသပ်ပါတယ်နိုဝင်ဘာလအတွင်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကတန်းပီရဲ့အရေးပေါ်အခြေအနေအကြောင်းကူကပြောဆိုမှုတခုပြုလုပ်ခဲ့ရကနေအာနာသိန်းနဲ့ဆိုတဲ့ကောလာဟာလာတွေအရှိန်ပိုးပြီးတော့ရလာတာဖြစ်တယ်လို့လည်းထောက်ပြရေးသားထားပါတယ်။အဲ့ဒီလိုစိုးရိမ်မှုတွေကိုတချိန်ကအာနာယစစ်တပ်ကြောတော့နောက်ခံမှုနဲ့ရခဲ့တဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကရခိုင်ပြည်နယ်အရေးစဉ်းစားဆုံးဖြတ်ဖို့အတွက်ကာလုံအစည်းအဝေးခေါ်ယူဖို့တောင်းဆိုချက်ထွက်လာတာကလည်းအားဖြစ်ပေးတယ်လို့ဖြစ်ခဲ့ပါတယ်။ EPL NLD ပါတီအာနာယယူခြင်းကဆလို့နိုင်ငံတော်သမ္မတဟာကာလုံအစည်းအဝေးတစ်ကြိမ်မှမခေါ်ယူခဲ့ဘူးပါဘူး။ဒါပေမဲ့အခုလိုလုံခြုံရေးနဲ့ဆိုင်တဲ့ပြဿနာတွေပြောဆိုမှုတွေထွက်ပေါ်လာတာဟာဆင်ခြင်ကြည့်လိုက်ရင်ဖွဲ့စည်းပုံအခြေခံဥပဒေကိုအကြောင်းပြပြီးတော့စစ်တပ်အုပ်ချုပ်မှုလက်အောက်ပြန်လည်ရောက်ရှိသွားစေခြင်းလို့ဇလန်းထွေးနေတာမျိုးတည်းမပူပါဘူးလို့ရေးသားထားပါတယ်။ဆောင်းပါးရေးသားသူကဝါရှင်တန်တက္ကသိုလ်နိုင်ငံတကာသုတေသနဌာနရဲ့တွဲဖက်ဗမ္မခဖြစ်ပြီးဆောင်းပါးအပြည့်အစုံကို asia.nikkei.com မှာဖတ်ရှုနိုင်ပါတယ်။ကမ္ဘာမှာနောက်ဆုံးထွက်ပေါ်လာတဲ့မွတ်စလင်တပုံအဖွဲ့ဟာမြန်မာနိုင်ငံအတွင်းမှာစစ်ပွဲဆင်နွှဲနေတယ်ဆိုပြီးတော့Times Online စာဆောင်မှာနိုင်ငံတကာပြည်ပခလိလာစောင့်ကြည့်ရေးအဖွဲ့က Tim Johnston နဲ့အနက်ကအာလီခန်တန်တို့ကရေးသားထားတဲ့ဆောင်းပါးကိုတင်ပြရမယ်ဆိုရင်တော့အောက်တိုဘာလနဲ့နိုဝင်ဘာလတွေအတွင်းရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကဆယ်စုနှစ်များစွာအဲ့ဒီဒေသအတွင်းမှာဖြစ်ခဲ့တဲ့အစိုးရလုံခြုံရေးတပ်ဖွဲ့တွေအပေါ်ဆန့်ကျင်တိုက်ခိုက်မှုတွေနဲ့ရှင်းလိုက်ရင်တော်တော်ကြွားချားနေရအောင်တွေ့ရမှာဖြစ်တယ်လို့ဆိုပါတယ်နိုင်ငံတကာပြည်ပခလိလာစောင့်ကြည့်ရေးအဖွဲ့ကတိုက်ခိုက်မှုတွေမှာပါဝင်ခဲ့တဲ့သူတွေနဲ့တခြားသတင်းအရေးမြစ်တွေကိုတွေးဆမေးမြန်းမှုတွေပြုလုပ်ခဲ့ပြီးတဲ့နောက်အရေးကြီးတဲ့သတင်းအချက်အလက်တွေကိုဖော်ထုတ်နိုင်ခဲ့ပါတယ်။အဲ့ဒီမှာထွက်ပေါ်လာတဲ့အဖွဲ့ကတော့သူတို့ဟာရာခာအယ်ရီယာကင်ဒါမှမဟုတ်အာရဗ်ဘာသာအပေါ်ကိုးကွယ်ယုံကြည်တဲ့လှုပ်ရှားမှုအဖွဲ့ဖြစ်ပါတယ်။2012ခုနှစ်အတွင်းလူပေါင်း200လောက်တည်ဆုံးပြီးတော့တသိန်း2000လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတဲ့ဘာသာရေးအထူးယုံဖြစ်ပွားခဲ့ပြီးတဲ့နောက်ပေါ်ထွက်လာတာဖြစ်ပြီးအလုံးနိဗာဟာမွတ်စလင်ဘာသာဝင်တွေဖြစ်တယ်လို့ရေးသားထားပါတယ်။အဲ့ဒီလက်နက်ကန်အဖွဲ့ကိုအုပ်ချုပ်ကွပ်ခဲ့တာကတော့မက္ကာမှာအခြေစိုက်တဲ့ရိုဟင်ဂျာအီမီဂရက်စ်ကော်မတီကဖြစ်တယ်လို့ရေးထားပါတယ်။ခေါင်းဆောင်သူကတော့ပါကစ္စတန်ကရာချီမြို့မှာမွေးဖွားခဲ့သူအတာဦးလာပါ။သူ့ရဲ့ဖခင်ကရိုဟင်ဂျာဖြစ်ပြီးမက္ကာမြို့မှာကြီးပင်းခဲ့သူဖြစ်တယ်လို့လည်းရေးသားထားပါတယ်။အပြည့်စုံကို time.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ကမ္ဘာမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုဒီနားဆင်ခဲ့ကြရတာဖြစ်ပါတယ်အခုတော့အင်္ဂလိပ် စာသင်ခန်းစာအလက်ပါဒေါ်လာတန်စီစဉ်တင်ဆက်ထားပါရရှင်
ဒီနေ့မနေ့တည်းတင်ပြပေးမယ့် idiom အသုံးကတော့
in cahoots with
ဆိုတဲ့အသုံးပဲဖြစ်ပါလေ။စာလုံးပေါင်းက in အတွင်းမှာအထဲမှာ cahoots cahoots ကဒီနေရာမှာပြင်သစ်စကား cahoot ကနေဆင်းသက်လာတာဖြစ်ပါလေ။ပြင်သစ်လို့ cahoot ကတော့အင်္ဂလိပ်ကလေးလို့လုံးောက်တီးပြရပါလေ။ in ကအထဲမှာဆိုတော့အင်္ဂလိပ်လေးထဲမှာပေါ့ရှင်။တိမ်နဲ့နေကြတယ်ဆိုတော့ရင်းနေကြတယ်သဘောထားချင်းတူကြတယ်အတွင်းတည်တွေဖြစ်ကြတဲ့သဘောဖြစ်တဲ့အတွက်ကြောင့်မို့လို့လေဒီ idiom အထိပ္ပယ်ကတော့ကျမတို့မြန်မာမှာတကြိတ်သေးကြညာရဲ့ကြံရပါတယောက်နဲ့တယောက်တူတူတိတ်တိတ်ပူပေါင်းကြံစီတာမှာပါဝင်တာကိုဆလုပ်တာဖြစ်ပါတယ်။ဒီသုံးနယ်ပတ်သက်လို့ George Crowe ပြတဲ့ဥမာကိုနှားဆင်ကြည့်ကြရအောင်
။ The police and the drug dealers here work in cahoots.And they make a lot of money out of the drug trade.
ဒီမှာတော့ရဲနဲ့မူရစေးဖောက်ကားသူတွေဟာတကြိတ်တည်းတညံတည်းပဲ။မူရစေးရောင်းဝယ်ဖောက်ကားမှုကနေသူတို့တွေငွေတွေအများကြီးဝင်နေလေရဲ့လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
်။ The police and the drug dealers here work in cahoots and they make a lot of money out of the drug trade.
တကြိတ်တည်းတညံနေဆိုရင် idiom အသုံးရဘယ်လိုပြောမလဲ
in cahoots with
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ခဲ့ရတာပါရှင်အခုဆက်လက်ပြီးတော့ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့21ပင်လုံနောက်ဖြစ်လာတဲ့တိုက်ပွဲများဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်အခုတလောစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတို့ချို့ကြတိုင်းရင်းသားအင်အားစုအချင်းချင်းကြတိုက်ပွဲတွေပဋိပက္ခတွေပြန်ဖြစ်လာတာကိုကြည့်ရင်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံခေါ်ယူကျင်းပခဲ့တာဟာလက်တလောမှာအကျိုးအမြတ်ထက်ငုတ်ရှိုးနေတဲ့ပြဿနာတွေကိုပေါ်ထွက်လာစေတယ်လို့ဆိုနိုင်ပါသလားမြမရေးသုံးသက်သူတွေဖြစ်ကြတဲ့ကိုအောင်သူငိမ်းကိုဝင်းမင်းနဲ့ဦးကျော်စန္ဒာတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင်
ကွန်ဇင်ကမြအခုမြန်မာနိုင်ငံမှာငင်းချိုင်းညီလာခံကျင်းပပြီးတဲ့နောက်ပြည်သူတွေကတော့ငင်းချိုင်းအတွက်အလားအလာကောင်းတယ်သဘောတူညီမှုရပြီးရှေ့ဆက်စရာအခြေခံတော့ရသွားလိမ့်မယ်လို့မျှော်လင့်နေကြပါတယ်အခုအဲ့ဒီညီလာခံကျင်းပပြီးတဲ့နောက်ပိုင်းမှာပဲတိုင်းရင်းသားဒေသတချို့နဲ့စစ်တပ်အကြမ်းမှတင်းမာမှုတွေဖြစ်လာတယ်စစ်တပ်ကထိုးစစ်ဆင်တဲ့အတွက်ကြောင့်တင်းချောင်ရတဲ့ကျော်သားတွေအများကြီးစီလာခဲ့တယ်ဆိုတော့ပထမဆုံးမြင်ချင်တာကဘာကြောင့်ဒီငင်းချိုင်းအခြေအနေဟာအလားအလာကောင်းတဲ့ဘက်ကိုမရွေ့လာဘူးလို့ထင်လဲအဲ့ဒီနစတိပင်လုံးမှာကလေးကအခြေခံသဘောတူညီမှုတစ်ခုမှမရရှိခဲ့တဲ့သဘောလားကြီးလား
ဟုတ်ကဲ့ဟိုကျွန်တော်တို့အမြင်ပေါ့နော်ပြီးခဲ့တဲ့21ပင်လုံးညီလာခံလုပ်တဲ့ခါကျတော့တဖွဲ့တစ်ဖွဲ့ဘာသဘောထားမှဟိုတူညီမှုရယူရတာမျိုးမရှိပါဘူးမရှိတဲ့ခါကျတော့တဖြည်းဖြည်းနဲ့အခုကတပ်ပွဲတွေပိုလဲဖြစ်လာတယ်ဂျားထဲမှာပို့ပြီးတော့သဘောထားကွဲလဲစရာတွေရှိလာတဲ့အနေအထားမျိုးရှိလာပါတယ်ဆိုတော့အဲ့ဒီအနေအထားနဲ့ပတ်သက်ပြီးတော့ကျွန်တော်အမြင်တော့စိုးရိမ်ရလည်းရှိပါတယ်ဒီကပို့ပြီးတော့ဟိုတခုခုတော့လုံးတဲ့အနေအထားမျိုးရှိတယ်လို့ဖြစ်မှာ
ဟုတ်ကဲ့အရေးပါဘာလို့သင်းတယ်လဲဆိုတော့မမေးခင်မှာစက်တရားစုပင်လုံးလုတ်ခဲကြခလေးကလူတချို့ကတက်မတော်ရဲ့သဘောထားကိုနည်းနည်းမေးခွန်းထုတ်ချင်ကြတယ်ဆိုတော့ဒေါအောင်ဆန်းစုကြည်ကတော့နှစ်ဖက်လုံးကိုညှိနှိုင်းလို့ဖြစ်မယ်ဆိုရဲအမြင်နဲ့သူကအကောင့်မြင်တဲ့စိတ်ကနေကျင်းပါခဲ့တယ်ဆိုတော့အဲ့လိုခေါ်ယူကျင်းပါခဲ့တာနဲ့ပတ်သက်လို့ကောဘယ်လိုပြန်ပြောစရာတွေ့တယ်ကိုကောင်းသိင
်းဟိုတစ်ဖက်လုံးကတော့စဉ်းစားစရာအချက်တွေရှိပါတယ်အခုနေသားမှာတော့မေကွန်ထုတ်ချာအခြေအနေမျိုးထိရောက်လာတဲ့အနေအထားမျိုးရှိပါတယ်အဖြစ်အပျက်ကတမတော်ကနေပြီးတော့ဟိုတိုက်ပွဲတွေပေါ့နော်ဆိုတော့ဆက်ပြီးတော့ဖြစ်လာတဲ့ကိစ္စမျိုးတွေရှိပါတယ်နောက်တစ်ခါကျတော့ဒီ21ပင်လုံးပြီးတဲ့နောက်ပိုင်းမှာပဲတိုင်းသားအဖွဲ့ကြီးအစည်းတွေကြားထဲမှာလည်းဒီချက်ပို့ပြီးတော့ဟိုပြဿနာတွေဖြစ်လာတဲ့အနေအထားမျိုးတွေရှိပါတယ်ဆိုတော့အနေအထားမျိုးကတော့ဒီချက်ပို့ပြီးတော့ဟိုစိုးရိမ်စရာအခြေအနေတွေရှိလာတယ်လို့ထင်ပါတယ်
ကိုယ်မင်းသဘောထားကိုလည်းကျွန်တော်သိကျင်ပါတယ်အခုတိုက်ပွဲတွေပြန်ဖြစ်တဲ့ကိစ္စဆိုတော့ဘာကြောင့်ဖြစ်ရလဲဆိုတာပထမဆုံးအကြံဉာဏ်လေးသုံးသပ်ပါအောင
်အဓိကကတော့ဒီတက်မတော်ဘက်မှာဒီရှိတဲ့စဉ်းစားချက်တစ်ခုပေါ့နော်အခုဒီတိုင်းသားအဖွဲ့တွေအနေနဲ့ပြီးခဲ့တဲ့ပင်လုံညီလာခံကိုလာတက်ခဲ့တော့လဲပဲဒီ NCA တနိုင်ငံလုံးပြစ်ခဲ့အစိစာချုပ်ကိုပေါ့နော်လက်မှတ်မထိုးသေးတဲ့အတွက်ထိုးလာအောင်လို့ဒီစီးရဖိအားပေးရမယ်လို့သူတို့စဉ်းစားထားချက်ရှိပါတယ်ဒါပေမဲ့တကယ်တမ်းလက်တွေ့မှာကအဲ့လိုတိုက်လိုက်တဲ့အတွက် ီလက်မှတ်ထိုးဖို့အနေထားကပို့ပြီးတော့ခက်ခဲသွားပါတယ်ဘာလို့လဲဆိုတော့ဒီတိုင်းသားတွေဘက်ကယုံကြည်မှုကျဆင်းသွားလို့ဖြစ်ပါတယ်တစ်ချိန်တည်းမှာပဲဒီတက်မတော်ဘက်ကနောက်သဘောထားတစ်ခုကပါရှိနေပြန်လဲဆိုတော့ဒီစစ်ဆက်ရေးတွေမပြေလည်လို့ဥပမာ NC လက်မှတ်မထိုးလို့ပေါ့လေတစ်ချိန်ပြန်တိုက်ရတယ်ဆိုတော့အဲ့ဒီချိန်မှာတက်မတော်အနေနဲ့နေမြေအသာစီးရမှုတူလိုချင်ပါတယ်တိုင်းသားတွေနေမြေတွေအများကြီးတက်တယ်အများကြီးရှိနေမဲ့အနေအထားမျိုးသူတို့ကစိုးရိမ်နေရှိပါတယ်နောက်ဆုံးတစ်ချက်ကတော့ဒီနယ်မြေတရားစာတာတွေနဲ့အများကြီးဒီကြွယ်ဝနေတဲ့ခါကျတော့နယ်မြေပူရလေတွေတရားစာတာကနေရတဲ့အမျက်တရားလည်းများလေတွေဖြစ်တဲ့အတွက်ဒါဝင်တော့နှစ်ဖက်လုံးကအပြိုင်ဆိုင်လိုချင်ကြတာဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့အဲ့ဒီတမန်တော်ရဲ့အမြင်သုံးချက်ကိုဝင်းမင်းသုံးသပ်ပြတာပထမတစ်ခုကစီးနဲ့ပတ်သက်တယ်နောက်တစ်ခုကစီးပွားရေးနဲ့ပတ်သက်တယ်ဆိုတော့နိုင်ငံရေးအမြင်သူတို့အားနေတာပေါ့သူတို့ကမြင်ထားတာတကယ်တော့ဒီပြည်ထောင်စုသားတွေညီညွတ်ပြီးတော့စစ်မှန်တဲ့ Democratic Federalပြည်ထောင်စုမျိုးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုမျိုးထူထောင်လာနိုင်မှနိုင်ငံရေးအဖြစ်ပို့ပြီးတော့ရှေ့ကိုရွေ့လာမယ်အချိန်နဲ့အလုံးကောင်းလာမယ်ဆိုတော့နိုင်ငံရေးအဖြစ်တော့သူတို့သိမတွေးဘူးပေါ့သဘောက
ဒီနေရာမှာတော့ဆရာဒီတက်မတော်ဒီတက်တည်းရဲ့သဘောထားပေါ့နော်နိုင်ငံရေးတစ်ခုလုံးကိုသူတို့ကစဉ်းစားကြတာတော့အားနည်းလေးရှိပါတယ်ဒီနိုင်ငံရေးခေါင်းဆောင်တရားပဲဒီနိုင်ငံရေးတစ်ခုလုံးဒီဖက်ဒရယ်ပြည်ထောင်စုဟလာဒီတိုင်းပြည်ရဲ့စီးပွားရေးတစ်ခုလုံးပေါ့နော်မျှဝေပြီးတော့နှစ်ဖက်ပြည်လဲအောင်စဉ်းစားတော့လည်းပဲတက်မတော်တွေကတော့ဒီသူတို့ရဲ့တိုက်ပွဲတွေတည်ရှင်ဟလာဒီနေမြေစုမိုးကြီးဒါရီကသူတို့တက်ကအဓိကရည်မှန်းချက်သွားဖြစ်နေပြီးတော့ဒီတတိုင်းပြည်လုံးနေထားခုနကငင်းကြဲရေးတစ်ခုလုံးရဖို့ဟလာဖယ်ရယ်ပြည်တော်စုဖြစ်ဖို့ဆိုတာကကြတော့ဒီသူတို့ရဲ့ဒုတိယဦးစားပေးဖြစ်ပါတယ်အဲ့တော့ဒီနေရာမှာတက်မတော်အနေနဲ့စဉ်းစားဖို့တို့တာကတော့ဒီတိုက်ပွဲတေးသေးလေးတွေကိုကြည့်မလားတတိုင်းပြည်လုံးဒီငင်းကြဲတာကိုရှူမလားပေါ့နော်အနာဂတ်မှာဘလို့ပုံဖော်ခြင်းလဲတက်မတော်ကောင်းဆောင်တွေရဲ့အခန့်ကဏ္ဍဒီနေရာမှာဆုံးဖြတ်ချက်ပေးရမှာဖြစ်ပါတယ်
ခုခုအဖြေရှာသိတယ်လို့ထင်တယ်လို့ကုံသူကြီးဆိုတော့ကပြောတယ်အဲ့တော့ဘယ်လိုအဖြေမျိုးရှာသိမှာလဲအခုကြာကာလမှာ
ဟုတ်ကဲ့ကျွန်တော်မြင်လာတော့ကျွန်တော်တို့တိုင်းပြည်မှာဖက်ဒရယ်စနစ်တည်ဆောက်ရေးနဲ့ပတ်သက်လို့အဖွဲ့အစည်းအလုံးကသဘောတူကြတဲ့အနေအထားမျိုးတော့ရှိပါတယ်ဆိုတော့ဒါပေမဲ့ဘယ်လိုဖက်ဒရယ်မျိုးတည်ဆောက်မှာလဲနောက်တစ်ခွက်တိုင်းသားတွေရဲ့ကျမကြီးကုမွေပညာရေးကိစ္စနဲ့ပတ်သက်လို့ပြန်ပြီးတော့သူကအဖွဲ့အစည်းကြားတဲ့ပေါင်းစည်းမှုပေါ့နော် convergence လို့ကျွန်တော်ခေါ်ပါတယ်တော့အဲ့လိုအနေအထားမျိုးတွေကလည်းဘယ်လိုရှိပါလဲပေါ့နော်ဆိုတော့အဲ့ဒီအနေအထားနဲ့ပတ်သက်လို့အခုလောလောဆယ်အချိန်ကြီးကတော့မူတွေမပြတ်သားသေးဘူးလို့ကျွန်တော်ထင်ပါတယ
်လူတွေအဓိကမေးခွန်းထုတ်ကြတာကတော့စစ်တပ်ရဲ့သဘောထားပဲဖြစ်ပါတယ်ဆိုတော့တကယ်လို့သူတို့ဘက်ကသာမှန်ကန်တဲ့သဘောထားစစ်မှန်တဲ့ညီညာရေးလူချင်းနဲ့ဆိုရင်ဒါဟာဖြစ်နိုင်တယ်လို့တွေ့ကြပါတယ်ကောင်းသူချင်းကအဲ့ဒီကိစ္စနဲ့ပတ်သက်ပြီးပြောချင်ပါလေစစ်တပ်ပေါ်မှာကောင်းသူချင်းကအမြင်ကြည်လင်ပါသလားသူတို့တိုင်းရင်းသားညီညာရေးအမှန်တကယ်လူချင်းနဲ့အစ်စ်မှန်လူချင်းနဲ့ဆန္ဒရှိနေရပြီ political will သူတို့စီမှာရှိလို့ထင်ပါလား
ဟုတ်ကဲ့ကျွန်တော်တို့ပြီးခဲ့တဲ့ဟိုဒီ27ရာစုပြည်လုံးအစည်းအဝေးကနေစလို့ပါနော်အဖွဲ့ကြီးပေါင်းစုံကနေပြီးသူတို့ရဲ့သဘောထားပေါင်းစုံကိုပြောပြနိုင်တဲ့အနေအထားမျိုးရခဲ့ပါတယ်တော့အဲ့ဒီချိန်မှာကျွန်တော်တို့ပြောရတာကတော့ပန်ဒိုရာဘောက်ဆိုတော့เนาะကျွန်တော်တို့ကဒီတက်တာကြီးတစ်ခုကိုဖွင့်လိုက်သလိုပဲအချိန်ကြီးကဘောင်းဆုံးဖြစ်သွားနိုင်တဲ့အနေအထားမျိုးကိုရောက်လာခဲ့ပါတယ်ဆိုတော့အဲ့လိုရောက်လာတဲ့အနေအထားမှာတော့တပ်မတော်ဘက်ကနေပြီးတော့ဘယ်လိုရပ်တည်မလဲဆိုတိုင်းသားတွေဖွဲ့ကလည်းဘယ်လောက်ထိကိုဆက်ပြီးတော့ရှေ့တိုးရမလဲပေါ့เนาะဆိုတော့ဒီလိုအနေအထားမျိုးကတော့ဖြစ်လာခဲ့ပါတယ်ဆိုတော့အဲ့ဒီအနေအထားနဲ့တပြိုင်နက်တည်းမှာပဲစိုးရိမ်စရာတွေလည်းရှိလာတယ်တော့ကျွန်တော်ထင်ပါတယ
်ဆိုတော့အခုဒီညာရေးညီလာခံပထမတကြောကျင်းပလိုက်ပြီးနောက်မှာက more question than answer ဖြေတဲ့မိစရာကပူပြီးတော့ပေါ်ထွက်လာတယ်လို့ဆိုရမှာပေါ့ဆိုတော့ဒီဒီလာခံပြီးရင်နောက်တစ်ကြိမ်မခေါ်ခင်ကြားမှာလည်းပဲနိုင်ငံရေးအဖြစ်ညှိနှိုင်းတဲ့အစည်းအဝေးတွေလာစဉ်ကျင်းပသွားမယ်လို့ပြောပါတယ်အဲ့ဒီကိစ္စရောအလားအလာပဲလို့ကြားပါလေ
အခုအချိန်မှာတော့သူတို့အနေနဲ့ national dialogue ကိုခေါ်တဲ့တိုင်းသားအဖွဲ့အစည်းတွေကြားထဲမှာသူတို့ဆက်ပြီးတော့ဟိုဆွေးနွေးကြတဲ့ကိစ္စတွေဖြစ်လာခဲ့ပါတယ်ဘလောက်တိဆက်ပြီးတော့ဆွေးနွေးဝဲရရှေ့သွားနေတယ်ဆိုအခုလိုစိုးရိမ်ပြီးတော့ဘူးတွေကိုဘလောက်တိချော့ချနိုင်မှာပေါ့မိဘထောက်ရမယ်ဆိုတော့အနေအထားမျိုးရှိလာပါတယ
်ဆိုတော့ဒီဒုတိယတကြောညီလာခံကျင်းပဖို့အစည်းအဝေးရှိနေတယ်လို့ဆိုပါတယ်ဆိုတော့အဲ့ဒီအကြောတိရောက်လာနိုင်မဲ့အခြေအနေရောရှိပါသေးရဲ့လားအဲ့တော့
ဟုတ်ကဲ့ပထမကြိမ်ညီလာခံပြီးပါနောက်ထပ်2018ခုနှစ် February လာလို့ထင်ပါတယ်ဆိုတော့အဲ့ဒီလောက်ကာလမှာတော့ဒုတိယကြိမ်ညီလာခံဆက်ပြီးတော့ကျင်းပဖို့ရှိပါတယ်ဆိုအဲ့ညီလာခံပါတော့ဘယ်လောက်ထိပေါ့နော်ကျွန်တော်တို့82နိုင်မလဲဘယ်လောက်ထိတိုင်းတိုင်းအင်အားစုတွေပါလာမလဲပေါ့ဆိုတော့အဲ့လိုအနေထားတော့ဆက်ပြီးတော့ဟိုကျွန်တော်တို့အနေနဲ့စိုးရိမ်စရာပိုတော့ရှိလာပါတယ်ရှိလာတော့ဘယ်လောက်ထိကျွန်တော်တို့ကိုရှေ့ဆက်ပြီးတော့စီးအောင်နိုင်မလဲဆိုတဲ့အနေထားပေါ်မှာလည်းမူတည်ရလို့ထင်ပါတယ
်အဓိကစီးနေရမှာကဘယ်သူတွေလဲကောင်းသူချင
်းအဓိကကတော့ကျွန်တော်အမြင်ကတော့ NLD အနေနဲ့ဘယ်လောက်တိုင်းတာတိ
ဟိုရက်မယ်ဆိုတော့သဘောထားကိုကျွန်တော်တို့သိထားမတွေ့ရပါဘူးခင်ဗျဆိုတော့ကသူတို့အနေနဲ့ဒိုင်လူကြီးပဲလုပ်ပါလားဒါမှမဟုတ် NLD
NLD လည်းဂျာမာဘီဂျန်နံရဖြစ်နေတဲ့ထင်ပါတယ်ကိုင်းမင်းဘယ်လိုသဘောရလဲဥပမာဖြင့်တစ်ဖက်ကတက်မတော်နဲ့လည်းပဲသူတို့ပြန်လဲသိမြင်ရေးသူတို့ခေါ်ရင်းကြားဆေးလို့ကဆိုတိုင်းရင်းသားတွေနဲ့လည်းလှုပ်ရတယ်သို့သော်တချိန်တည်းမှာတက်မတော်နဲ့တိုင်းရင်းသားကသိပ်ပြီးတော့သဟာဇာတမဖြစ်လာဘူးပေါ့ကံကောစားဖြစ်နေဆိုတော့ NLD ရဲ့အခက်အခဲကိုလည်းပဲအတော်လေးတွေးမြင်နေရတဲ့ဒီညမှာကိုင်းမင် ဟိုအစွန်းတစ်ဖက်စီမှာရှိနေပါတယ်အဲ့တော့အဲ့ဒီလိုမျိုးဖြစ်နေတဲ့ဒီကွာဟာချက်များလွန်းကြီးတဲ့အစွန်းတရားတွေကိုလာမယ့်နိုင်ငံရေးဆွေးနွေးပွဲတွေမှာညှိနှိုင်းပြရမှာဖြစ်တယ်အလားတူပဲဒီတိုက်ပွဲတွေဖြစ်နေတဲ့ပုံမှာလည်းစွန်းနှချက်တရားတစ်ဖက်နဲ့တစ်ဖက်ကဒီအစွန်းတစ်ဖက်ကိုရောက်နေပါတယ်ပရာဒလန်တန်ဒလန်ပေါ့အဲ့တော့ဆိုရကတော့ဒီတက်မရဘက်ကစနာတာတော့ NCO ထိုးလိုက်အဲ့ဒါဆိုလို့ရှိရင်အပြစ်ခတ်စေပြီးသွားမယ်ညီကြီးဆက်ဆွေးနွေးမယ်ဒါပေမဲ့တိုင်းနယ်ဘက်ကစနာတာကြတော့အပြစ်ခတ်ရစေကိုရင်ကျင်ကြပြီအဲ့ဒါမှတခြားချက်တွေလည်းသူတို့တောင်းဆိုရတာပေါ့နော်ဒီတေးကြအောင်ဒီတိုက်ပွဲတွေရပ်သွားအောင်လုပ်ပြီးတော့မှ NCO ကိုထိုးမယ်အဲ့တော့အဲ့လိုမျိုးဒီနှစ်ဖက်ဖြစ်နေတဲ့အနေအထားမှာညီနိုင်ကတော့ခတ်ပါတယ်ဆရာဒါပေမဲ့တစ်ချိန်နဲ့မှာပဲတိတိကျကျ NLD ဆိုရတယ်နဲ့ဥဆောင်မှုညှိနှိုင်းမယ်ဆိုလို့ရှိရင်တော့သူမသာကိုမသာသူမနာကိုမနာပေါ့ဆရာရယ်ဒီ NCO လက်တစ်ဖက်တစ်ချိန်ထဲမှာထိုးသလိုအလားပြက်ခဲ့ရဲ့ဆေးကိုလက်တစ်ချိန်ထဲမှာချိန်ညာပေးတာမျိုးတပြိုင်နက်ပေါ့နော်လှုပ်လို့ရတာညှိလို့ရတာမျိုးတွေအများကြီးရှိပါတ
ယ်။ဟုတ်ကဲ့ဆိုတော့ဒီတိုင်းရင်းသားပြဿနာပြည်လဲရေးရှိအလားအလာကိုကွန်ဖရင်းဘယ်လောက်ထိမှန်းပြီးတော့ကြည့်ပါလဲဆိုရပါဆိုရဒီ NLD အစိုးရရဲ့ပထမဆက်တန်း၅နှစ်အတွင်းမှာဟောဖြစ်လာနိုင်သလားဘယ်အဆင့်ထိရောက်နိုင်မယ်လို့အစွမ်းကိုမျှော်လင့်နိုင်ပါသလဲကျွန်တော်တို
့။ဟုတ်ကဲ့ဟိုပြီးခဲ့တဲ့ကျွန်တော်တို့အခု27ရာစုပင်လုံးအစည်းအဝေးမှာကျွန်တော်တို့လည်းတက်ခွင့်ရပါတယ်။ဒါအဲ့ဒီနေထားမှာဆိုလို့ရှိရင်နောက်ထပ်တစ်ဆင့်ဘယ်လောက်ထိခီးပေါက်နိုင်မလဲဆိုတာကတော့လက်ရှိအစိုးရကဘယ်လောက်ထိညံ့ညံ့ဆန်းဆန်းပေါ့နော်။ဆိုတော့ကျွန်တော်ဒီကိစ္စလေးကိုလုံနိုင်မလဲဆိုတဲ့အပေါ်မှာမူကြည့်ရလို့ထင်ပါတယ
်။ဆိုတော့တက်မတော်ကတော့ဒီစီးရေးအမြင်အခုလောလောဆယ်ဖြစ်နေစီးမြင်ပြင်စီးရေးအမြင်နဲ့စီးပွားရေးအမြင်ကလွယ်လို့ကျေပြန့်တဲ့နိုင်ငံရေးအမြင်မြင်နိုင်တဲ့အယူဆမျိုးတစ်ချိန်မှာပြောင်းလဲလာမယ်လို့ပေါ့။ကိုယ်မင်းဘယ်လိုသုံးသပ်
ပြောင်းလဲလာနိုင်ပါတယ်ဆရာ။အထူးသဖြင့်တော့အခုမကြသေးခင်ကဒီသွားတဲ့ဒီလေးလာရေးခီးစဉ်ပေါ့နော်မတောင်အာဖရိကလိုမျိုးအဲ့လိုမျိုးကိုသွားလေးလာတဲ့ခါမှာအခုလို
ဒီတက်ကကောင်းဆောင်တွေပါတခြားဒီကောင်းဆောင်တွေနဲ့ဒီတိုင်းနာကောင်းဆောင်တွေပါဝင်ပေါ့နော်အဲ့ဒါအထူးလူသွားလေတဲ့ခါကျလို့ရှိရင်ထားနိုင်ငံတွေရဲ့အတွေ့အကြုံနဲ့တည်ပြီးတော့အခုလုံးနေထားဖို့ပေါ့နော်ပုံမြင်လာပြီးတော့ကျွန်တော်တို့ကလည်းတစ်ဆင့်တစ်ဖက်ခံစားချက်တွေကိုနားထောင်လာနိုင်မယ်အဲ့ဒီခါမှာကျွန်တော်ဒီယုံကြည်မှုတစိုးတွေအားရလာနိုင်တယ်ပေါ့ဆရာနော်အဲ့ဒါနောက်ပိုင်းမှာမှကျွန်တော်တို့ပဲညီနိုင်ပြီးတော့เนาะမျှဝေခံစားနေတဲ့အချိန်ကိုရောက်လာတဲ့အခါကျလို့ရှိရင်တော့ဒီ channel ရဲ့လောက်တဲ့ကောင်းတဲ့အနေအထားကိုဖြစ်မှာပါဗျာ
ဥကျော်စန္ဒာရဲ့မြမအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါရှင်။အခုတော့သူယုံကြည်ရအစီအစဉ်အလက်ဖြစ်ပါတယ်။ဒီတစ်ပတ်သူယုံကြည်ရအစီအစဉ်မှာယုံကြည်ရသောရွေးကောက်ပွဲများပေါ်ပေါက်ရေးပြည်သူများပူးပေါင်းညှိနှိုင်းမှုအဖွဲ့ရဲ့ကွန်ရက်ညှိနှိုင်းရေးမှူးကိုဇော်ဒီခံပါရှင်။ကိုကျော်စင်ထိုက်ရဲ့အမြင်ကိုနားဆင်ရပါမယ်။မမိုးဖြူစီစဉ်တင်ဆက်ထားပါတယ်ရှင
်။ဟာကျွန်တော်ယုံကြည်ရတော့ပေါ့နိုင်ငံရေးပေါ့ကျွန်တော်နိုင်ငံရေးဆိုရတာဘယ်လိုဆိုနိုင်ငံမှာကျွန်တော်တို့အငယ်ရအကြောင်းတက်ခဲ့ရတဲ့အချိန်ပေါ့အကြောင်းတက်ခဲ့ပြီးကျွန်တော်တို့အိမ်မှာကျွန်တော်နေခဲ့မှာကျွန်တော်နိုင်ငံကဟိုဖေကိုရောက်နေလေပေါ့ကျွန်တော်စာရည်လဲနည်းနည်းပေါ့ငယ်ငယ်နည်းနည်းပေါ့ဖတ်တယ်ပေါ့အဲဒီမှာကျွန်တော်တိချင်းနဲ့စပြီးနိုင်ငံရေးဆိုရတာသူသဖြင့်ပေါ့ကျွန်တော်စာရည်ဖန်ဖန်နဲ့တိလာခဲ့တာဒီကျွန်တော်နိုင်ငံကဟိုမတိုးတက်ဘူးနောက်ပြီးတော့တခြားနိုင်ငံရဲ့ရှင်ကျွန်တော်နိုင်ငံဟိုစင်ကာပူဆိုလို့ရှိရင်ဟာစင်ကာပူတောင်းတော့တက်ချင်တာတို့အစင်မသွားနေချင်တာတို့ကျွန်တော်အဲ့ခါကြီးစပြီးကျွန်တော်ဟိုဖက်ပြကျွန်တော်နိုင်ငံဘာဖြစ်လို့အဲ့လိုမျိုးနောက်ကျနေရလဲပေါ့ကျွန်တော်ဘေးမှာရှိတဲ့သူတွေကျွန်တော်လေ့လာတယ်ဘယ်လိုမျိုးသူတို့ရဲ့ရှင်သန်နေရလဲနောက်ပြီးစင်ကာပူဆိုတဲ့ကိစ္စကိုကျွန်တော်ပမာဥစားပြီးကောင်းနေဝင်လာခဲ့ရောဆိုတော့အဲ့ဒါကျွန်တော်အဲစင်ကာပူကျွန်တော်တောက်ဖို့ကြိုးစားတယ်ကျွန်တော်အဲ့2009မှာကျွန်တော်စင်ကာပူကျွန်တော်စပြီးရောရောက်သွားတယ်ပေါ့ဆိုရရတော့ခါမှနေပြီးမှကျွန်တော်အဲ့ဒီမှာကောင်းမွန်တဲ့ဒီခါမှပေါ့သူတို့ဆက်မစ်ဒီစ်တွေ့လာခဲ့သူတို့အကုန်လုံးမှသူတို့အလို့သမားတွေဆိုလို့သမားတွေသူတို့စီမံခံခွဲပုံစံနေတယ်ကျွန်တော်စပြီးကျွန်တော်သိလာတယ်အဲ့မှာ
ကျွန်တော်အဲ့ဒီမှာကျွန်တော်စဉ်းစားမိရအဲ့ဒီမှာကျွန်တော်တို့ကဒီရတော်တဲ့လူတွေကကျွန်တော်တို့ကကျွန်တော်တို့ကိုယ်ရင်ဘာပြီးတော့အဝေးစဉ်တက်ကလို့တစ်ခုကနေပြီးကျွန်တော်ပွဲရတယ်။ဒါပေမဲ့ကျွန်တော်ဟိုမှာသွားလို့ရတဲ့ခါကျတော့တခြားနိုင်ငံအလို့သမားတွေပဲဆိုတော့ဘင်္ဂလားဒေ့ရှ်ကဥမာဘင်္ဂလားကလည်းလာကြတယ်ပေါ့။သူတို့ကအင်းစကားအင်းစာတူမှဖတ်တယ်ဘူး။အင်းစကားကောင်းမှပြောတယ်ဘူး။သူတို့ပညာရေးအချင်းဘာမှမရှိဘူး။ဒါပေမဲ့ကျွန်တော်တို့ကမှသွားရတယ်တော်တော်များကအဲတက်ကတူကနေပြီးပွဲရဒါမှမဟုတ်ရှိလို့ရှင်ဆယ်ရန်အောင်ပြီးကျွန်တော်မှတိုက်ပင်နဲ့ကျွန်တော်မှပညာလေးတက်သွားခြင်းဒါပေမဲ့ကျွန်တော်တို့တကယ်တော့လုံးဝခံမှာကျွန်တော်မှတူညီတဲ့လာတာကျွန်တော်ရရပါတယ်ဒါပေမဲ့ကျွန်တော်တို့တင်လာခဲ့တဲ့ပညာတင်လာခဲ့တဲ့တက်ကတူမှာရှိကျွန်တော်တို့ပညာရေးရနိုင်ကြပြီးကျွန်တော်နိုင်ငံကအဲ့လိုမျိုးအနှိမ်ခံထားတာလေးကျွန်တော်ခံစားလာတယ်ပေါ့ဆိုတော့အဲ့ဒီမှာကျွန်တော်ထပ်ပြီးတော့ကျွန်တော်ဆက်ပြီးတော့နေတဲ့ခိုင်နေဒီမှာကျွန်တော်တင်ငယ်ချင်းတယောက်ကျွန်တော်ရှော့ရတာပေါ့ကျွန်တော်တင်ငယ်တယောက်အင်ဂျင်နီယာနဲ့ဘီအီနဲ့ချောင်းပြီးရတယ်ဒါပေမဲ့ကျွန်တော်တင်ငယ်ချင်းနဲ့ชาติบังกลาเทศละดิดิปัญญาและไม่ตัดผู้ปะเนาะปัญญาและไม่ตัดผู้สกาลบางทีเราเนี่ยเราดิดิลาซาอดุดูยายเนาะตะนาอยู่2ดอลลาร์ป่ะสออะไรนี้กูยายเนาะเราช่อยาไปบาเราคําเราไอ้ชิมาเรา data ด้วยมาเราอ่ะออกกูยอกนี่บาล่ะสอเราติติลาแกสอไอ้มาไลน์จาเจสุดิเราฟาติกไลน์จาเจมาชื่อดิฟาจิฟาจิเจมาลงเจบะมาดิစာပြေဖုန်းနဲ့စာရေးမှာဆိုတော့ကျွန်တော်အဲ့မှာ sorry volunteer တော့လို့နေအဲ့မှာ share လို့နေခင်ကြတော့ခင်ကမှာသူတို့ဝင်ကနိုင်ငံမှာနိုင်ငံရေးလွှတ်ရှင်နေစီလို့များတဲ့ခါကျတော့ကျွန်တော်အဲ့မှာသူတို့ဒီဆန္ဒပြပွဲတွေတို့ဒီ campaign တွေကိုတော့ကျွန်တော်ထားစိတ်ဝင်စားမိတယ်နောက်သူတို့နဲ့တိုင်းရင်းစကားတွေကြိုးပြကြသူတို့ချင်းလေ့လာမိတယ်နောက်ပြီးတော့အဲ့ဒီ2008ဖွဲ့စည်းပွဲရှိခင်ဥပဒေကိုဒီကျွန်တော်တို့ကမထောက်ခံဘူးဆိုတဲ့အကြောင်းကျွန်တော် no proof of being ဆိုတဲ့ referendum ကိုကျွန်တော်တွားပြရမယ်သူတို့ဆက်ပြင်ဝင်ပါခဲ့တယ်ဒီနေ့ဆက်ပြကျွန်တော်က narrative ဖြစ်တဲ့ခါမှာလေဒီ narrative မှာကျွန်တော်လူတွေပြေးမယ်ကျွန်တော်တို့ဟိုမှာသဘောတရင်ချက်တွေကြနေပြီမှာကျွန်တော်တို့ဒီကနေပြီးမှာအဲဟိုမှာဒီမော်ဂျန်ကမရှိသူတွေဒီမြန်မာနိုင်ငံမှာရှိသူတွေဘာသတင်းချက်တော့မြေပဲကျွန်တော်ဒီစစ်စိုးအောင်ကျွန်တော်နေလာခဲ့ရတယ်အဲဒီချိန်မှာတော့ရှိုးအောင်တော်လိုင်းကိစ္စမှာဒီလိုပဲကျွန်တော်တို့ကဟိုနေလာနေရတယ်ဒါပေမဲ့ကျွန်တော်တို့ဟိုမှာကြည့်ပြီးတော့ခါမှာကျွန်တော်ဒီမှာရှိသူတွေကျွန်တော်အပြောင်းလေးကိုကျွန်တော်ကဟိုမနေနိုင်ဘူးကောအရင်ကြီးတည်းကဟိုမှာတရင်ချက်တွေရတယ်ဆိုတော့ကျွန်တော်မှရှိသူတွေကဘာမှမသိဖြစ်နေတယ်ဆိုအဲ့လိုမျိုးကျွန်တော်နေလာဆိုအဲ့ဒီစပြီးမှာကျွန်တော်အထောက်အကူကိုနေရတဲ့ခါမှာကျွန်တော်ဒီလူငယ်ကိစ္စနဲ့ပတ်သက်ပြီးကျွန်တော်စပြီးကျွန်တော်ကိုယ်ရင်ကလေးစိတ်ဝင်စားရဲဆိုတော့ဒီလူငယ်ရေးရနဲ့ပတ်သက်ပြီးစပြီးကျွန်တော်2012ခုနှစ်ဒီမှာလူငယ်တွေ့ဆုံပွဲကိုကျွန်တော်စပြီးတော့ join ခဲ့တယ်ပေါ့တော့တော့ပြီးကျွန်တော်ဆက်သွယ်ပြီးကျွန်တော်ကဒီအရောက်တည်းမှာကျွန်တော်စပြီးလုပ်ခဲ့ကျွန်တော်နိုင်ငံမှာအများကြီးကျွန်တော်လုပ်ဖို့ရှိသေးတယ်ကျွန်တော်တို့မှာပြင်းပြင်းကိစ္စတွေရှိသေးတယ်ဆိုတော့ဒီရုပ်ောက်ပွဲနဲ့လုပ်ရင်းနဲ့မှာကျွန်တော်ဒီမှာရှိတဲ့လူငယ်တခြားလူငယ်ရေးရလုပ်ရင်းနဲ့ကျွန်တော်တိုင်းငံမှာရှိတဲ့အပြောင်းအလဲတစ်ခုကိုကျွန်တော်ဆက်ပြီးတော့လုပ်ပေါ်နိုင်မယ်လို့ကျွန်တော်ရပါတယ်
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရအစီအစဉ်ကိုနှาศင်ခဲ့ကြရတာဖြစ်ပါတယ်ရှင
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုအနေနဲ့အကြံဖက်အဖွဲ့အစည်းတွေကိုစစ်ဆင်ရမှာလူပုဂ္ဂိုလ်တဦးချင်းစီကိုဘသူဘဝဖြစ်ကြောင်းအမေရိကန်ရဲ့တရားဥပဒေနဲ့အညီအတိအကျဖော်ထုတ်ပါတယ်။အများအဖြစ်အဲ့ဒီလိုသတ်မှတ်ဖော်ထုတ်ခံရတဲ့ပုဂ္ဂိုလ်တွေဟာအကြံဖက်အဖွဲ့ရဲ့ထိပ်ပိုင်းခေါင်းဆောင်တွေဒါမှမဟုတ်ဗန္ဒာရေးကူညီထောက်ပံ့နေသူတွေဖြစ်ကြပါတယ်။အဲ့ဒီလိုလူပုဂ္ဂိုလ်တဦးချင်းစီကိုဖော်ထုတ်ရရှိတဲ့အခါမှာအမေရိကန်အစိုးရကအဲ့ဒီလူရဲ့အမည်နာမကို SDNL လို့ခေါ်တဲ့အထူးပြစ်မှတ်ထားစောင့်ကြည့်တဲ့စာရင်းမှာထည့်သွင်းလိုက်ပါတယ်။အမေရိကန်ကလက်လက်မီတဲ့ area အတွင်းမှာရှိတဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုချက်ချင်းပိတ်ဆို့ထားလိုက်သလိုကဘာနှံ့ကဗန္ဒာရေးကွန်ရက်နဲ့သူ့ရဲ့ဆက်သွယ်မှုကိုလည်းထိန်းချုပ်ပါတယ်။ဘဲအမေရိကန်နိုင်ငံသားမှဘဲအမေရိကန်ကုမ္ပဏီမှအဲ့ဒီလိုပိတ်ဆို့တားမြစ်ထားသူနဲ့စီးပွားရေးအဆက်အသွယ်လုပ်လို့မရပါဘူး။ဒါကတော့နိုင်ငံခြားအကြမ်းဖက်အဖွဲ့အစည်းကမ္ဘာအကြမ်းဖက်အုပ်စုအဖြစ်ပြစ်မှတ်ထားတဲ့ပီရူးနိုင်ငံသားတွေကိုအခြေပြုတဲ့ Shining Path အဖွဲ့ရဲ့ထိတ်တန့်ခေါင်းဆောင်ပိုင်းဖြစ်တဲ့ Victor Kispi Palomino, George Kispi Palomino နဲ့ Tarsela Loya Belchet တို့သုံးဦးရဲ့အမှုမျိုးဖြစ်ပါတယ်။1980ခုနှစ်ကစခဲ့တဲ့ Shining Path အကြံဖက်အဖွဲ့ဟာပီရူးနိုင်ငံကွန်မြူနတီပါတီရဲ့လက်ခွဲအကြံဖက်အဖွဲ့တစ်ခုဖြစ်ပါတယ်။သူ့ရဲ့အဓိကဆောင်ရွက်ချက်ကတော့နိုင်ငံရဲ့ကာလရှည်ကြာရပ်တည်လာတဲ့ Democracy Stick ကိုအကြံဖက်ဖြုတ်ချဖို့နဲ့ မော်ဝါရီပုံစံအာဏာရှင်စနစ်မျိုးနဲ့အစားထိုးဖို့ပဲဖြစ်ပါတယ်။ Shining Path အဖွဲ့ဟာသူတို့ရဲ့ရည်မှန်းချက်အထမြောက်အောင်မြင်ဖို့အယက်သားတွေကိုချိန်ချောက်တပ်ဖြတ်ပြီးအထူးသဖြင့်ရက်ဆက်ကြမ်းကြုတ်ပြီးကြောင်းမဲ့ဖွဲ့ကောင်းတဲ့တိုက်ခိုက်မှုတွေကိုလုပ်ကြပါတယ်။အဲ့ဒီအကြမ်းဖက်သမားတွေဟာရွာလုံးကျွတ်တပ်ဖြတ်မှုတွေကိုလည်းကျူးလွန်ခဲ့ကြပါတယ်။အဲ့ဒီလိုကျူးလွန်မှုတွေထဲမှာ1983ခုနှစ်ကလူ69ဦးအသက်ခံရတဲ့လူခနာမာကာမြို့တိုက်ခိုက်မှုနဲ့ခွာလိုမြို့လူ48ယောက်တပ်ဖြတ်မှုတွေမှာပါဝင်ပါတယ်။ Shining Path အဖွဲ့ဟာကုတ်ကင်းရောင်းဝယ်ဖောက်ကားမှုနဲ့ငွေရှာပါတယ်။ကုတ်ကင်းစိုက်ပျိုးမှုထုတ်လုပ်မှုနဲ့လက်လွဲလက်ပြောင်းလုပ်တဲ့နေရာတွေမှာလည်းစက်ကြီးကောက်ခံပါတယ်။ဒါအပြင် Shining Path အဖွဲ့ဟာပီရူးနိုင်ငံအလဲပိုင်းတောင်ဘက်တကြောကိုဖျက်ပြီးပမာဏများပြားလှတဲ့ကုတ်ကင်းတွေခိုးထုတ်နေတဲ့မူရစ်ဆေးဝါးမှောင်ခိုးအဖွဲ့တွေကိုလက်နက်နဲ့အကာအကွယ်ပေးပြီးတည်ယူပို့ဆောင်တာတွေလည်းလုပ်ပါတယ်။ Bitter နဲ့ George Kispi Palomino ညီကိုနှစ်ဦးက Shining Path အဖွဲ့ကိုလက်ရှိဦးဆောင်နေပါတယ်။ George ကလူပေါင်းမြောင်များစွာကိုတည်တည်ပြည့်စည်စေခဲ့တဲ့ Shining Path အဖွဲ့ကတိုက်ခိုက်မှုတွေကိုပါဝင်ညွှန်ကြားခဲ့တာနဲ့တချိန်တည်း Bitter Kispi Palomino ကလည်း Luca Namarca မြို့အစုလိုက်ပြုံလိုက်တပ်ဖြတ်မှုမှာသူပါဝင်တဲ့အကြောင်းဝန်ခံပြောကြားထားပြီးဖြစ်ပါတယ်။ Taxella Loya Belchit ကတော့စစ်တင်နှံမှုနဲ့ကလေးတွေကိုအတွေးခေါ်နဲ့ယုံကြည်မှုတွေရိုက်သွင်းပေးသူဖြစ်ပါတယ်။အကြံဖက်လုပ်ငန်းတွေမှာလှုပ်ဖို့လူသစ်စုဆောင်ရမှာ Shining Path အဖွဲ့မှာကလေးစစ်သားတွေမကြခဏပါဝင်တဲ့အဖွဲ့ဝင်သစ်တွေကိုလက်ကျင့်တင်နန်းပေးသူအဖြစ်လဲသူကိုလူသိများကြပါတယ်။အဲ့ဒါအပြင်တခြားအကြောင်းများစွာကြောင့်အဲ့ဒီ၃ယောက်ကိုကမ္ဘာလုံးဆိုင်ရာအကြံဖက်မှုနဲ့အထူးပြစ်မှတ်ထားစောင့်ကြည့်မှုအမိန့်အမှတ် 13224 အရအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကအထူးစောင့်ကြည့်ဖို့သတ်မှတ်ခဲ့ပါတယ်။ပီရူးနိုင်ငံသားတွေဟာ Shining Path အဖွဲ့ကို1980ခုနှစ်ကစလို့အပြင်းထန်ပယ်ချခဲ့ကြပြီးအခုလက်ကျန်အဖွဲ့ကတော့မူရစ်ဆေးဆိုင်ရာအကြမ်းဖက်ဂိုင်းတစ်ခုအဖြစ်ပြောင်းလဲလာခဲ့တာလည်းဖြစ်ပါတယ်။အခုဆိုရင်လက်ကျန်ခေါင်းဆောင်ပိုင်းကိုပြစ်မှတ်ထားစောင့်ကြည့်ခြင်းအပြင်အဲ့ဒီအဖွဲ့ရဲ့ရုပ်မှညံ့ဖျင်းလာတဲ့လုပ်ရက်တွေဆက်မလုပ်နိုင်အောင်ဖြိုခွဲပစ်နိုင်ဖို့အမေရိကန်အစိုးရကမျှော်လင့်ထားပါတယ်ရှင်။
အမေရိကန်ဆူရရဲ့သဘောထားအမြင်အာဘူကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အာဘောမဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်ရှင်။ VOA မြန်မာပိုင်းကြာတာပတင်းနဲ့မနေ့ရေဒီယိုအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။ကျမတို့ညနေခင်းရေဒီယိုအစီအစဉ်ကိုတော့ညနေ6:00ခွဲနဲ့9:00ထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ညနေခင်းရေဒီယိုအစီအစဉ်ပြီးချင်းမှာတော့ VOA TV သတင်းလောအစီအစဉ်ကိုညနေ9:00ကနေ9:00ခွဲထိ Asia Set 7ဂျူရူကနေဓာတ်ရိုက်ထုတ်လွှင့်ပေးသလို VOA ရဲ့ Facebook စာမျက်နှာမှာလည်းဓာတ်ရိုက်ထုတ်လွှင့်ပေးပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုဦးစံမိုးဝေကြေညာပေးပါမယ်ရှင
်။ဖြီကောက်ခံအမေရိကန်သမ္မတဒေါ်လန်ထရန့်ဟာအမေရိကန်ထိပ်တန်းနည်းပညာထုတ်လုပ်ရေးကုမ္ပဏီတွေကအကြီးအကဲတွေခေါင်းဆောင်တွေနဲ့ဗိုလ်ထူးတွေမှာတွေ့ဆုံခဲ့ကြပါတယ်။တူးဖို့တူးမလို့မုန်းနှိမ့်မှုတွေအညှိုးတေးထားတဲ့လက္ခဏာမျိုးတွေဒီပွဲမှာမတွေ့ခဲ့ကြပါဘူး။ဖြီကောက်ပွဲမဲဆွယ်ကာလတုန်းကသူတို့တွေကမှပြင်းပြင်းထန်ထန်ဝေဖန်ပြောဆိုမှုတွေရှိခဲ့ပါတယ်။ဆီးရီးယားနိုင်ငံအလက်ပိုမြို့မှာဗိုလ်ထူးနေကတိုက်ပွဲတွေအပြင်းထန်ပြန်ဆခဲ့တာကြောင့်စစ်တပ်တင့်မြို့ကနေအရက်သားတွေဘေးလွတ်ရာကိုပြောင်းရွှေ့ခွင့်ရမယ်အပြစ်ခတ်ရစရေးသဘောတူညီချက်ဟာပြက်လူနီးပါးဖြစ်နေတဲ့ပေါ်စိတ်ပြက်မိတယ်လို့ကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးဇိုင်ရိုက်အယ်ဟူဆိုင်ကပြောဆိုလိုက်ပါတယ်အပြစ်ခတ်ရစရေးပြက်ပြားရတဲ့အကြောင်းရင်းပေါ်အငင်းပွားစရာဖြစ်နေချိန်မှာပဲအရက်သားတွေနဲ့ပြစ်နေတဲ့နေရာကိုဆီးရီးယားအစိုးရတပ်ဖွဲ့တွေနဲ့မဟာမိတ်တွေကအပြင်းအထန်ပုံကျက်တက်ခတ်မှုတွေပြန်လဲစတင်ခဲ့တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်တဲ့အကြောင်းကော်မရှင်နာမင်းကြီးကပြောဆိုခဲ့တာပါအမေရိကန်ပြည်ထောင်စုဗဟိုဘဏ်ကဗိုလ်ထူးနေမှာအတိုးနှုန်းအနည်းငယ်မြင့်တင်လိုက်ပြီးနောက်ထပ်တဖြည်းဖြည်းတိုးမြင့်သွားမှာဖြစ်တဲ့အကြောင်းလည်းပြောပါတယ်အတိုးနှုန်းကို 3.25 ရာခိုင်နှုန်းတိုးမြင့်လိုက်ပေမဲ့တစ်နှစ်အတွင်းပထမဦးဆုံးကြိမ်တိုးမြင့်လိုက်တဲ့အတိုးနှုန်းဟာပမာဏတိတိတတ်တာနှဲပါနေစေဖြစ်ပါတယ်တရုတ်မြန်မာနှစ်နိုင်ငံနေဆက်တစ်ချောင်းညီညာရေးနဲ့တည်ငြိမ်မှုရှိစေရေးအတွက်မြန်မာနိုင်ငံဘက်ကအသေးချာဆောင်ရွက်ပြီးအင်းနီးချင်းနိုင်ငံရဲ့နယ်နိမိတ်အတွင်းလက်နက်ကြီးစံတွေကြားရောက်မှုမျိုးမဖြစ်အောင်ထိန်းထိန်းတင်းတင်းလှုပ်ဆောင်နိုင်လိမ့်မယ်လို့တရုတ်ကမျှော်လင့်ကြောင်းတရုတ်ကာဝေးဝန်ကြီးဌာနကဗိုလ်ထူးနေမှာပြောဆိုလိုက်ပါတယ်
ဒ တရင်အချင်းချုပ်ကိုဦးဆက်မွေကြီးညာပေးခဲ့တာပါရှင်ဒီမနေ့အစီအစဉ်ထုတ်လို့ရေမူကနန်းထွေးကြီးဖြစ်ပြီးအင်ဂျင်နီယာကတော့အိုက်တန်ဥကူဖြစ်ပါတယ်ဒီမှာကရှားဖောင်းပါဂျာတာပရင်းနဲ့မနေ့ VOA မြန်မာပိုင်းအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါတော်ရရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်
This program has come to you from the Voice of America, Washington.